Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American တန်ရင်2024ခုနှစ်စက်တင်ဘာလ18ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိ American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။လေဗနွန်နိုင်ငံမှာပေကြာလို့ခေါ်တဲ့ရေပေါ်ချက်ပြီးသတင်းပို့ကိရိယာတွေတပြိုင်နက်တည်းပေါက်ကွဲလို့လူရှိဦးသေဆုံးတော့2900ကျော်တန်ရရှိသွားပါတယ်။ဂါဇာပြည်ရဲ့သဘောတူညီချက်ရဖို့ Israel နဲ့ Hamas ကိုဖိအားပို့ပေးကြဖို့ဆိုပြီးတော့ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒအကြီးအကဲကတိုက်တွန်းပါလေ။ထိုင်ဝမ်ရေလက်ကြောင်ကိုဖျက်ပြန်တဲ့အမေရိကန်လေယာဉ်ကိုတရုတ်တိုက်လေယာဉ်တွေကနောက်ကနေကတ်လိုက်ခဲ့တယ်လို့တရုတ်စစ်တပ်ကပြောပါလေ
။အမေရိကန်သမ္မတလောင်းနှုတ်တို့ကြားကွဲပြားနေတဲ့မူဝါဒအတွင်းနဲ့ရွေးကောက်ပွဲအပေါ်ကြားဝင်နှောက်ယှက်မှုစတဲ့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုဒီမနက်ခင်းမှတင်ပြပါမယ်။အမေရိကန်နဲ့အင်ဒိုနီးရှားစီးရေးပူးပေါင်းဆောင်ရွက်မှုမြန်မာရေချီးမှုအခြေအနေနောက်ဆူလာပြားသုံးတဲ့ဆူဒန်ကလက်သမားတွေရဲ့အခက်အခဲဆွစ်ဇာလန်ကနွားရောင်ဆုံးစတဲ့သတင်းဆောင်မတွေကိုလည်းတင်ပြပါမယ်ရှင်။မြေကြီးဩဇာယူကရိန်းမြန်မာနိုင်ငံချက်အမေရိကန်နိုင်ငံရေးအကြောင်းတီကောင်းစီယာနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတင်မောင်တန်ကသတင်းတွေပြောပြပေးပါမယ်ရှင
်။လက်ဗရိုနိုင်ငံမှာပေချာလို့ခေါ်တဲ့အရေးပေါ်အချက်ပေးသတင်းပုဂ္ဂလိယာတွေအင်္ဂါနေ့ကတပြိုင်တည်းပေါက်ကွဲခဲ့တဲ့အတွက်လူရှိအောင်သိဆုံးခဲ့ပြီး2900ဒဏ်ရာရှိသွားခဲ့တယ်လို့လက်ဗလွန်ကျမ်းမာရေးဝန်ကြီးကပြောလိုက်ပါတယ်။ဒဏ်ရာသူတွေထဲမှာ Hezbollah စစ်သွေးကြွတွေလည်းပါဝင်ကြပြီးဒါဟာ Israel ရဲ့လက်ချက်လို့ Hezbollah အဖွဲ့ကကြေညာချက်ထုတ်ပါတယ်။အဒီလိုဒဏ်ရာခဲ့ကြတဲ့အထက်မှာလက်ဗလွန်ဆိုင်ရာ Iran တပ်မကြီး Mostafa Armani ပါဝင်တယ်လို့ Iran နိုင်ငံတော်ပိုင်းသတင်းဌာနသတင်းကဆိုပါတယ်။ Cellphone နဲ့ဆက်သွယ်ကြတဲ့အခါ Israel ကထောက်လန်းတရှိမှကိုဆိုတာကြောင့် Hezbollah အဖွဲ့ရဲ့လုပ်ငန်းတွေမှာအသုံးပြုဖို့ပြီးခဲ့တဲ့လတော်ကြာကပေးချာတွေကိုထုတ်ပေးခဲ့တာဖြစ်ကြောင်း Lebanon Media တွေကဆိုကြပါတယ်။ပေးချာဟာ Radio Line သုံးသတင်းပို့ဆက်သွယ်ရေးကိရိယာငယ်ဖြစ်ပြီးအရွယ်အဖြစ်အနားတစ်ဖက်နှစ်လက်မောင်းဝန်းကျင်မှာရှိတဲ့4000ပုံစံဖြစ်ပါတယ်။ Cellphone နည်းပညာမတိုးတက်မီကဆရာဝန်တွေသနာပြုတွေလုံခြုံရေးတာဝန်ယူထားသူတွေလုပ်ငန်းအသီးသီးကအရေးတကြီးဆက်သွယ်ဖို့လိုအပ်သူတွေကြိုက်တတ်ကြပါတယ်။သတင်းတွေအဝင်များလာတဲ့အခါ Battery ကပူလာပြီးပေါက်ကွဲတာပါ။ဒါကဣသရေလထောင်နိုင်ရဲ့စွမ်းရည်ကိုပြတ်တက်နေပါတယ်လို့သုံးသက်သူတွေကထင်မြင်ကြပါတယ်။ဂါဇာအပြည့်ရသဘောတူညီချက်ရရှိဖို့ဣသရေလနဲ့ဟားမတ်ကိုဖိအားပို့ပြီးပေးကြဖို့ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒအကြီးအကဲကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။အောက်တိုဘာ9ရက်ဟားမတ်ကဣသရေလကိုဝင်တိုက်တာနှစ်ပတ်လည်ဖို့နီးလာတဲ့အတိုင်းဣသရေလတစားကန်တွေနဲ့ဂါဇာလူထုကမဆောင်နိုင်ကြတော့ပါဘူးလို့ဂျိုးဆက်ပိုရက်ကပြောလိုက်ပါတယ်။ပေါ်ဝင်ပတ်သက်နေသူတွေအားလုံးသဘောတူညီချက်ရရှိဖို့နှစ်ဖက်လုံးကိုဖိအားဆက်ပေးကြဖို့ပဲကျွန်တော်ပြောနိုင်ပါတယ်လို့ UAE နိုင်ငံဒူဘိုင်းမှာသူကအခုလိုပြောလိုက်တာပါသဘောတူညီချက်မရတဲ့နေတိုင်းတရားခံတွေပိုရက်ရှည်ကြလူတွေပိုသေးကြလို့အတိတ်ပဲရရှိနေပါတယ်လို့လည်းဘိုရဲကပြောပါတယ်ဆွေးနွေးပွဲတွေဆက်ဖြစ်နေတယ်လို့ဂျာဝင်ဆက်ဆက်ပေးနေတဲ့ကာတာနိုင်ငံကအစိုးပိုင်းကပြောပါတယ်ဒါပေမဲ့လူဝင်ပေါ်မှာတပတ်ကြာအပြည့်ရခဲ့တာကလွယ်လို့ Israel ရဲ့ Hamas ကြာ Qatar Egypt နဲ့ American တို့ဂျာဝင်နေတာကမအောင်မြင်သေးပါဘူး။ဂါဇာရဲ့အနာဂတ်အရေးကိုလည်း UAE နိုင်ငံနဲ့ဆွေးနွေးခဲ့ကြောင်း Borrell ကပြောပါတယ်။အနာဂတ်နိုင်ငံရေးစီမံချက်မရှိဘူးဆိုရင်စစ်ကတစ်ခါပြီးတစ်ခါထတ်ကျော်နေထားတာဖြစ်ပြီးဇာလန်ကဒီဇာလန်ပဲဖြစ်နေမှာပါလို့လည်း Mr. Joseph Borrell ကပြောပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုတိယသမ္မတကင်မရာဟဲရစ်တို့ကသမ္မတဟောင်းထရမ့်နဲ့အင်္ဂါနေ့မှာစကားပြောခဲ့ကြပြီးမစ္စတာထရမ့်ဘေးကွင်းလုံခြုံတဲ့အတွက်ဘုရားသခင်ကိုကျေးဇူးတင်ကြောင်းပြောခဲ့ကြပါတယ်။လူရင်းကိုဖော်ဖော်ရွေ့ရွေ့ပြောဆိုခဲ့ကြတာပါလို့အမေရိကန်သမ္မတအင်ဂျူရောကဒီအကြောင်းကိုထုတ်ပြန်ပါတယ်။အမေရိကန်မှာကျွန်တော်တို့ကြားမတူကြတာတွေမဲယုံမှာငင်းချင်းကြက်ကြက်နဲ့ကျွန်တော်တို့ဖြည့်ရှင်းကြပါတယ်။တင်းတာပြောင်းမထိတ်မှမဖြည့်ရှင်းပါဘူးလို့သမ္မတဘိုင်ဒန်ကတင်းလာနေတုန်းကပြောခဲ့ပါသေးတယ်။သမိုင်းမှာတည်ထောင်ခဲ့ကြတဲ့လူမဲကောလိပ်နဲ့တက်ကတိုးတွေရဲ့ညီလာခံကိုဖီလာဒယ်ဖီးယားမြို့မှာကျင်းပခဲ့ရမှာသမ္မတဘိုင်ဒန်ကသူ့မိန့်ခွန်းမှာအဲ့ဒီလိုပြောခဲ့တာပါ။တင်းထောက်ပြချက်မှာပြောခဲ့တယ်လို့ပဲမစ္စတာထရမ့်ကိုကျွန်မပြောခဲ့ပါတယ်လို့နိုင်ငံလုံးဆိုင်ရာလူမဲတင်းစာဆရာများအဖွဲ့အစည်းကမေးမြန်းသူ၃ယောက်ကိုဟဲရစ်ကပြန်လည်ဖြေကြားရတယ်။အမေရိကန်မှာနိုင်ငံရေးအကြမ်းဖက်မှုအတွက်နေရာမရှိပါဘူးလို့လည်းကမ်လာဟဲရစ်ကပြောပါတယ်။သဘောကွဲကြတာတွေကိုအခြေတင်ပြောသင့်ကြပါတယ်။ဒါပေမဲ့အကြမ်းမဖက်ရပါဘူးလို့လည်း Harris ကဆိုပါတယ်။မကြာမီကဖြစ်ခဲ့တဲ့ Trump ပေါ်လှုပ်ရှားမှုကို Florida ပြည်နယ်ကလည်းစုံစမ်းစစ်ဆေးမယ်လို့အုပ်ချုပ်ရေးမှူး DeSantis ကပြောလိုက်ပါတယ်။
မနေ ဲ့ခင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် Video မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ဘုဒုမနဲ့ VOA ကနေရုပ်သံသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံရေးအထီးလွှဲရှာလွှဲထိုင်ဝမ်ရေးလက်ကြားကိုဖျက်ပြန်တဲ့ American လေယာဉ်ကိုတရုတ်တိုက်လေယာဉ်တွေကနောက်ကနေကတ်လိုက်ခဲ့တယ်လို့တရုတ်စစ်တပ်ကပြောလိုက်ပါတယ်။နိုင်ငံတော်အချုပ်အခြာအာဏာကိုပိုင်းဖြတ်ချက်ခိုင်ခံမှမှနဲ့ကာကွယ်ရတာဖြစ်တယ်လို့လည်းတရုတ်စစ်တပ်ကဆိုပါတယ်။ American P-8A ရေငုပ်သင်္ဘောတိုက်ဖြတ်ရေးကင်းလက်လေယာဉ်ဟာထိုင်ဝမ်ရေးလက်ကြားကို September 18ရက်ကဖျက်ပြန်တန်းခဲ့တယ်လို့ပြုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ရှေးပိုင်းဒေသစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူအကြီးတန်းဗိုလ်ကြီးလီရှိကကြေညာချက်မှာပြောပါတယ်ထိုင်ဝမ်ကိုတရုတ်ကသူ့အချုပ်အခြာအာဏာပိုင်နယ်မြေဖြစ်သဘောထားပြီးတရုတ်ပြည်မကြီးနဲ့ထိုင်ဝမ်ကြားရေပြင်ကိုလည်းသူ့ဆုံးဖြတ်ပိုင်ွက်နေရာအဖြစ်သတ်မှတ်ထားလာပါ P-8A Poseidon လေယာဉ်ဟာထိုင်ဝမ်ရေးလက်ကြားကိုနိုင်ငံတကာဝေဟင်ကနေဖြတ်တန်းခဲ့တာဖြစ်ပါတယ်လို့အမေရိကန်အမတ်ခွန်ရေးတပ်ကတော့သတင်းထုတ်ပြန်ပါတယ်ထိုင်ဝမ်ရေးလက်ကြားမှာနိုင်ငံတကာဥပဒေနဲ့ညီလှုပ်ရှားသွားလာခြင်းအဖြစ်နိုင်ငံအားလုံးရဲ့ရေချောင်းသွားလာခွင့်နဲ့လွတ်လပ်ခွင့်ကိုအမေရိကန်ကထောက်ခံကြောင်းပြသလိုက်တာဖြစ်ပါတယ်လို့လည်းထုတ်ပြန်ချက်မှာဆိုပါတယ်။ဒါပေမဲ့တရုတ်လေရင်တွေနောက်ကလိုက်လာခဲ့တယ်ဆိုတာကိုတော့ဖော်ပြမထားပါဘူး။မွေစိတ်ဖြည့်စေးရရှိဖို့ခက်တဲ့တိုက်ပွဲတချို့မှာရေကြီးတာကြောင့်မွေကိုက်အန္တရာယ်ကပိုပြီးကြီးမားလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။နေတိုင်းလူနဲ့တန်း9သိန်းလောက်မွေးကြိုက်ခံနေကြပြီး3သိန်း 38,000 ကျော်သေဆုံးနေရတယ်လို့ WHO ကခန့်မှန်းပါတယ်။ကဘာပေါ်မှာမွေးကြိုက်ခံရလို့4မိနစ်ကနေ6မိနစ်တိုင်းမှာလူတယောက်သေဆုံးနေရတာပါလို့မွေးကြိုက်မှုဆိုင်ရာ WHO ကျွမ်းကျင်သူ David Williams ကဂျနီဗာမြို့မှာသတင်းစာဆရာတွေကိုပြောပါတယ်။အဒီလိုအခိုက်ခံရပြီးတစ်နှစ်ကိုလူနဲ့သိန်း4,000လောက်ဟာမတန်ဆွမ်းသူတွေဖြစ်ပြီးကြိုင်းခဲ့ပါတယ်။သူကဆိုပါတယ်။မြေစိတ်ကြောင့်လေးဖြတ်နိုင်တယ်လို့တွေးကြယောဂါကြောက်ကတ်ယောဂါတ िश्यू ယောဂါတွေလည်းဖြစ်ကြံခဲ့နိုင်ပါတယ်ဒီအတွက်စိတ်ကူးကြပြီးတစ်ဖက်မှာတော့မိသားစုအတွက်သူ့ရဲ့ဝင်ငွေဆုံးရှုံးသွားတာကြောင့် CM ဝဲတွေတောင်းနိုင်တယ်လို့လည်းသတင်းတောက်တွေကိုသူကပြောပါတယ်အဓိကပြဿနာကတချို့ဒေတာတွေမှာထိရောက်လုံလောက်တဲ့ကုသမှုကိုမရရှိနိုင်တာပါဒီလိုအခြေအနေမှာဥရုရာသီပြည်ရာကရေကြီးလာတာကြောင့်မွေးကြိုက်ခါတာတွေပိုများလာတာကိုမြန်မာဘင်္ဂလားဒေ့ရှ်ပါကစ္စတန်တောင်ဆူဒန်နဲ့တခြားတိုင်းပြည်တွေမှာတွေ့ရကြောင်း WHO ကပြောပါတယ်စားတောက်ကောင်ထုတ်ပိုးပြင်စီရေးလုပ်ငန်းသုံးဓာတုပစ္စည်း3,600ကျော်ကိုလူတွေရဲ့ခန္ဓာကိုယ်ထဲမှာတွေ့ရှိရပြီးတချို့ကကျန်းမာရေးအန္တရာယ်ရှိပါတယ်လို့အင်္ဂါနေ့မှာထွက်လာတဲ့လေ့လာချက်တခုကပြောလိုက်ပါတယ်။ဒီပစ္စည်းတွေကဓာတုပစ္စည်း100ဝန်းကျင်ဟာလူတွေရဲ့ကျန်းမာရေးအတွက်အကြီးအကျယ်ရတမအေးစရာဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့အခြေစိုက် Food Packaging Forum Foundation ကဦးစီးလေ့လာသူ Biagit Juki ကပြောပါတယ်။အဒီအန္တရာယ်ဓာတုပစ္စည်းတချို့ကိုပိတ်ပင်ထားပြီးဖြစ်ပေမဲ့ကျန်တဲ့ဓာတုပစ္စည်းတွေရဲ့ခန္ဓာကိုယ်ပေါ်သက်ရောက်မှုကိုတော့မသိကြရသေးပါဘူးထုတ်ပိုးပစ္စည်းတွေဖြစ်ကြတဲ့ plastic စကူဖန်တတုနဲ့တခြားပစ္စည်းတွေကဓာတုပစ္စည်းတွေဟာအစားအသောက်ထဲကိုရောက်သွားနိုင်ပါတယ်အဲဒီလိုဓာတုပစ္စည်းပေါင်း4,000ကိုသူ့သေသေတွေကစည်းရင်းပြုစုထားပြီးလည်းဖြစ်ပါတယ်အဲဒီဓာတုပစ္စည်းတွေဟာထုတ်လို့ရဖြစ်စဉ်ကလည်းလာနိုင်သလိုမိဖို့အကြောင်းတွေကလည်းလာနိုင်ပါတယ်ဒေါက်တာပီအာခစ်တဲ့အဖွဲ့ဟာဒီလေလာချက်ကိုစခဲ့ရမှာဓာတုပစ္စည်းရာခနန်းတွေးဖို့မျှော်လင့်ထားခဲ့ကြပေမဲ့ထောက်ခံတွေးရှိလိုက်ရတဲ့အတွက်အာအာသိငဲ့ကြောင်းလည်းပြောပါတယ်အစားအသောက်တွေကိုထုတ်ပိုးပစ္စည်းတွေနဲ့အပူမပေးမိဖို့သတိပေးလိုက်ပါတယ်ခင်ဗျာ
ဦးတင်မောင်တမရှင်အခုတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်ကမလာဟဲရစ်နဲ့ဒေါ်နယ်ထရန့်တို့ရွေးကောက်ပွဲမတိုင်ခင်နှစ်လအလိုစကားစစ်ထိုးပွဲဆင်းမြင်းမှာတွေ့ကြတဲ့အခါစီးပွားရေးအကောက်ခွန်ကိစ္စကနေယူကရိန်းကိစ္စအဆုံးအမြင့်မတူတာတွေကိုပြောဆိုခဲ့ကြပါတယ်။လွင်မှုကြီးကြပ်ရေးကိစ္စမှာတော့ရည်တည်ချက်တွေပိုပြီးတော့ကွဲပြားနေပါတယ်။အီလင်ဘာရိုးစ်ရဲ့သတင်းဆောင်မကိုတော့ကိုငင်းချန်ပြောပြထားပါတယ်ရှင်။
လူဝင်မှုကြီးကြပ်ရေးကိစ္စဟာပထမအချိန်သမ္မတလောင်းစကားစစ်ထိုးပွဲမှာအကြီးအကျယ်ပြောဆိုခဲ့တဲ့ကိစ္စတစ်ခုပါ American ဒုသမ္မတကမလာဟဲရစ်အနေနဲ့မက္ကဆီကိုနယ်စပ်မှာရွှေပြောင်းအခြေချသူတွေတိုးလာတဲ့ကိစ္စကိုအပြေမပေးခဲ့သလိုသမ္မတဟောင်းဒေါ်နယ်ထရန့်ကလည်းရွှေပြောင်းအခြေချသူတွေနဲ့ရာဇဝတ်မှုကိစ္စမှာမှားယွင်းပြောဆိုတာတွေကိုထပ်လုပ်ပါတယ်
millions of people
လူသားပေါင်းများစွာကိုဝင်ခွင့်ပေးလိုက်တာပါတကမ္ဘာလုံးမှာယာစွန်းမှုတွေကျသွားပါတယ်အမေရိကန်လွှဲလို့တကမ္ဘာလုံးမှာယာစွန်းမှုတွေကျသွားတာပ
ါဒုသေတနာစစ်တမ်းတွေမှာတော့ရွှေပြောင်းအခြေချသူတွေဟာအမေရိကန်မှာမွေးသူတွေထက်ယာစွန်းမှုကျူးလွန်ဖို့နည်းတာကိုပြနေပါတယ်ဒါပေမဲ့လည်းသူ့မဲဆွယ်ပွဲတွေမှာတော့ထရမ့်ကလူဝင်မှုကြီးကြပ်ရေးမှာတင်းမာတဲ့သဘောထားကိုဆက်ထိန်ထားပြီးပြန်အရွေးခံရရင်အရင်တုန်းကလုပ်ခဲ့တာတွေကိုဆက်လုပ်မယ်လို့ကတိပေးထားပါတယ်
If I win on day 1 we
ကျွန်တော်တို့နိုင်လို့ရှိရင်ပထမဦးဆုံးနေ့မှာပဲအမေရိကန်သမိုင်းမှာကြီးမားဆုံးပြည်နှင်ထံပေးတာတွေကိုဆက်လုပ်မှာပါ
ဒေးဗစ်ဒိုင်စီဂတ်ကလစ်လိုလူဝင်မှုကြီးကြပ်ရေးကျွမ်းကျင်သူတွေမှာအဲ့ဒါအတွက်မေးခွန်းထုတ်စရာတွေရှိပါတယ
် What exactly are we talking about here
ဒီနေရာမှာဘာကိုပြောနေတာလဲဆိုတာအတိအကျသိဖို့လိုပါတယ်ရဲတွေလူမှုကြီးကြပ်ရေးအရာရှိတွေကလူတိုင်းရဲ့အိမ်ကိုတကားလိုက်ခေါက်ပြီးတော့ဆာဗတ်ဆာတာနေစစ်ဆေးနေမှာလား
သမရဘိုင်ဒန်အစိုးရလက်ထက်မှာတိုးလာခဲ့ပြီးအခုလပိုင်းနေ့အတွင်းပြန်ကျသွားရတဲ့နယ်စပ်တရားမဝင်ဖြတ်ကျော်မှုတွေအကြောင်းဟဲရစ်ကိုမေးတဲ့အခါမှာတော့သူကထရမ့်ကိုအပြစ်တင်ပါတယ်အကြောင်းကတော့ပါတီနှစ်ရလုံးပါဝင်တဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုဥပဒေကြမ်းကိုထရမ့်ကလွှတ်တော်က Republican တွေကိုမထောက်ခံနိုင်ခဲ့လို့ပါ
And let me say
ကျွန်မပြောပါမယ်အမေရိကန်လွှတ်တော်မှာ conservative အဖြစ်ဆုံးအထက်လွှတ်တော်အမတ်တွေပါဝင်ရေးဆွဲခဲ့တဲ့နေဆက်လုံခြုံရေးဥပဒေကြမ်းတရက်ကိုတင်ခဲ့ပြီးကျွန်မလည်းထောက်ခံခဲ့ပါတယ်အဲ့ဒီဥပဒေကြမ်းဟာနေဆက်လုံခြုံရေးအရာရှိ 1,500 လောက်ထပ်ခန့်ဖို့အတွက်ရေးချတာပ
ါလွှတ်တော်ကလုံဆောင်မှုမပိုင်တော့လူဝင်မှုကြီးကြပ်ရေးတကယ်ပြောင်းလဲဖို့ကမရနိုင်ဘူးလို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
Neither one of them talked about the importance of Congress and
နေအောင်စလုံးကလွတ်တော်ရဲ့ရည်ကြီးပုံကိုမပြောပါဘူး။တမရကအပြောင်းလဲတွေအများကြီးလုပ်နိုင်ပါတယ်။တမရလုပ်နိုင်တာအများကြီးရှိပေမဲ့လည်းအဲ့ဒီမှာအကန့်အသတ်တွေရှိပါတယ
်။ Arizona ပြည်နယ်မဲဆွယ်ပွဲတစ်ခုမှာတော့ Harris ကသူတမရဖြစ်ရင်လူဝင်မှုကြီးကြပ်ရေးဥပဒေကြမ်းတစ်ခုကိုလက်မှတ်ထိုးမယ်လို့ပြောပါတယ်
။ We know our immigration system is broken and we know what it takes to fix it.
ကျမတို့လူဝင်မှုကြီးကြပ်ရေးစနစ်ကပျက်စီးနေပြီးဘယ်လိုပြင်ရမလဲဆိုတာကျမတို့သိပါတယ်။ဒီထဲမှာခိုင်မာတဲ့နေဆက်လုံခြုံရေးနဲ့နိုင်ငံသားဖြစ်ရေးလမ်းကြောင်းပါဝင်တဲ့အလုံးစုံပြုပြင်ပြောင်းလဲရေးမျိုးပ
ါ။ထရမ့်နဲ့ဟဲရစ်တို့စကားဆက်ထိုးပွဲထပ်လုပ်မလားဆိုတာတော့မသေးကြပါဘူး။ဒါကြောင့်မဲဆန္ဒရှင်တွေအနေနဲ့သူတို့ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အစီအစဉ်တွေကိုမဲဆွယ်ပွဲတွေမှာပြောတာကိုပဲနားထောင်ရမှာပါခင်ဗျာ။
ကိုငင်းချမ်းပြပြပေးခဲ့တာပါရှင်။အမေရိကန်ရဲ့ရန်ဘက်နိုင်ငံတွေဟာလာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲနဲ့ရွေးကောက်ပွဲရလဒ်ကိုနှောက်ယှက်ဖို့အရှိန်မြင့်လှုံ့ဆော်လာနေကြတယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်။ခင်မီနောက်ဆုံးပေါ်နီလန်းတွေတုံးပြီးအမေရိကန်မဲဆန္ဒရှင်တွေကြားထွေပြားစရာတွေဖြစ်အောင်လုပ်ဖို့ရည်ရွယ်ချက်နဲ့အားစိုက်လှုံ့ဆော်လာနေတဲ့အကြောင်း VOA သတင်းတောက် Jeff Seldon ပေးပို့တဲ့သတင်းဆောင်မကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်။
နာမည်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့သမ္မတလောင်းတွေအပြိုင်ဆိုင်မဲဆွဲကြပါတယ်
။ We will save our economy. We will rescue our
middle class. စီးပွားရေးပြန်ကောင်းလာအောင်လုပ်ရမယ်။လူလက်တန်းစားတွေကိုကယ်တင်ရမယ်လို့ Republican သမ္မတလောင်း Donald Trump ကပြောဆိုမဲဆွဲတဲ့တစ်ချိန်တည်းမှာပဲ Democratic သမ္မတလောင်း Kamala Harris ကလည်းအခုလိုပြောပါတယ်
။ It's time to turn the page.
ဆာမျက်နှာတင်ဆရမယ်အချိန်ပါလို့ပြောဆိုသွားတာပါ။ဒီလိုအပြိုင်ဆိုင်မဲဆွယ်နေကြတဲ့တစ်ချိန်တည်းမှာပဲအမေရိကန်ရွေးကောက်ပွဲတွေကိုနှောက်ယှက်ဖို့ရုရှားကလှုပ်ဆောင်နေတယ်လို့အမေရိကန်ဆွေရရာရှိတွေကပြောပါတယ်။အမေရိကန်ရှေ့နေချုပ်မာရစ်ကာလန်ကအခုလိုပြောပါတယ်
။ President Vladimir Putin's inner circle including Sergey
Kirillov အမေရိကန်သမ္မတရွေးကောက်ပွဲကိုလွှမ်းမိုးနိုင်မဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်ရုရှားအစိုးရဦးဆောင်ပြီးတော့အချက်လက်အမှားတွေနဲ့မဟုတ်မမှန်သတင်းတွေပို့ပြီးတော့ဖြန့်ဝေနိုင်အောင် Sergey Kirillov အပါအဝင်သမ္မတဗလာဒီမာပူတင်ရဲ့အတွင်းလူတွေကရုရှားလူမှုဆက်ဆံရေးကုမ္ပဏီတွေကိုညွန်ကြားခဲ့ပါတယ်
။ဒီလိုလှုပ်ဆောင်ရမှာနိုင်ငံတွင်းရေးပါတဲ့ကိစ္စရပ်တွေအပေါ်အမေရိကန်မဲဆန္ဒရှင်တွေရဲ့အမြင်တွေကိုထွေပြအောင်လုပ်ဖို့သတင်း website အတုဒါစီနဲ့ချီဖန်တီးတာတွေလည်းပါဝင်တယ်လို့အမေရိကန်ရရှိတွေကပြောပါတယ်။ကြပ်ပြင်ဒေါ်လာ10သန်းနီးပါးအကုန်ကျခံပြီးအမေရိကန်ရွေးကောက်ပွဲကိုချဲ့လဲဖို့ရုရှားဆူရပိုင် RT သတင်းဌာနအပအဝင်အမေရိကန်ခြေဆိုင်သတင်းမီဒီယာကုမ္ပဏီတွေကိုရုရှားကလှုပ်ခိုင်းနေတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရမက်သူးမီလာကပြောပါတယ
် To pay unwitting Americans millions of dollars to carry the Kremlin's message to influence
အမေရိကန်ရွေးကောက်ပွဲတွေကိုနှောက်ယှက်ပြီးဒီမိုကရေစီစနစ်အားနည်းအောင်ရုရှားအစိုးရရဲ့သတင်းစကားတွေကိုဖျက်ဖို့အမေရိကန်ဒေါ်လာတန်းနဲ့ချီအကုန်ခံလှုပ်ဆောင်နေတာပ
ါရုရှားကတော့ဒီဆွဆွဲချက်တွေကိုညှင်းပါတယ်ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဆာကာရိုဗာကအခုလိုပြောပါတယ်
здесь и русофобия, здесь и нападение на свободу слова, здесь и
Russia Modi Lodawa. Lulan swa byo so kwe ko taik khat da khwe cha sat san na phit par de. Shwe ga bwe ko che le bo tat tat lou ni da ba.
Russia ba ga aku lo byo da ha ator be yi sia kaung ne lo su bi American ya shi ri ga le chong pyan mar de. Ki la so bain ga chauk pyan ne thaw la yi lila chat ta khu ma le.ရုရှားဟာလာမယ့် American ရွေးကောက်ပွဲမှာတမရဟောင်းဒေါ်နယ်ထရမ့်အသာစီးရအောင်ရည်ရွယ်လှုပ်ဆောင်နေပြီးရွေးကောက်ပွဲကိုနှောက်ယှက်ဖို့ကြိုးစားတဲ့ပြည်ပနိုင်ငံတွေထဲမှာတော့အတက်ကြွဆုံးမယ်လို့ပြောပါတယ်။ရုရှားပြည်ရင်တော့အီရန်နိုင်ငံကလည်းအလားတူလှုပ်ဆောင်နေတယ်လို့ရှင်းနေချုပ်ကာလန်ကပြောပါတယ်
။ We have observed increasingly aggressive Iranian activity.
ဒီကဘွယ်ကာလမှာအီရန်ကလည်းပို့ပြီးတော့ရန်လိုတိုက်ခိုက်လာနေတာကိုကျွန်တော်တို့တွေ့ရပါတယ်။ဒီထဲမှာအသိမကြခင်ကပဲသမရဟောင်းထရမ့်ရဲ့မဲဆွယ်လို့ရှောင်းမှုအခွင့်အရေးညှိနှိုင်းတာအီရန်ရဲ့အကျိုးစီးပွားကိုဆန့်ကျင်တဲ့ရွေးကောက်ပွဲရလမျိုးမဖြစ်အောင်ရှောင်ရှားဖို့ကြိုးပမ်းတာတွေရှိတယ်ဆိုတော့အစီရင်ခံချက်တွေရှိပါတယ်
။တချိန်တည်းမှာပဲတရုတ်အစိုးရကလည်းသူတို့မလိုလားတဲ့ကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာအနိုင်မရအောင်လူမှုကွန်ရက်တွေကနေတဆင့်လှုပ်ရှားဆောင်ရွက်တာတွေရှိနေတယ်လို့အမေရိကန်ထောက်လှမ်းရေးအရာရှိတွေကပြောပါတယ်။ဒီလိုထောက်လန်းတွေးရှိချက်တွေနဲ့ပတ်သက်လို့ Syracuse တက္ကသိုလ်က Margaret Chalef ကအခုလိုသုံးသပ်ပြောဆိုပါတယ်
။ I don't think so far this is really broken through as a top issue that most
အခုချိန်ထိတော့ဒီကိစ္စက American မဲဆန္ဒရှင်အများစုစိတ်ဝင်စားတဲ့ထိတ်တန့်အကြောင်းအရာတော့မဟုတ်ပါဘူး။အဓိကအရေးကြီးတာကမဲဆန္ဒရှင်တွေအနေနဲ့အခုချိန်မှာဘာတွေဖြစ်နေလဲ၊သူတို့ဘယ်လိုအသုံးချကောင်းချခံရနိုင်လဲဆိုတာတွေကိုနားလည်ကြဖို့ပါပဲ။
အခုလိုအခြေအနေတွေကအမေရိကန်ပြည်သူတွေအတွက်တော့ရွေးကောက်ပွဲမဲမပေးခင်စဉ်းစားစရာတွေအများကြီးဖြစ်စီမှာပါရှင်
။မခင်ဖြူထွေးပါရှင်။အမေရိကန်နဲ့ဂျပန်တောင်ကိုရီးယားအပါအဝင်မဟာမိတ်လက်တွဲဖက်နိုင်ငံတွေနဲ့စီးရီးပူးပေါင်းဆောင်ရွက်မှုတွေဒီနှစ်ပိုင်းတွင်မှာပို့ပြီးတော့တိုးလာနေပါတယ်။စီးရီးအရာပူးပေါင်းလာတဲ့နိုင်ငံတွေထဲမှာလက်တွဲဖက်နိုင်ငံမဟုတ်တဲ့ဗဲမလိုက်ရင်မှုချင်းသုံးတဲ့အရှေ့တောင်အာရှနိုင်ငံတွေထဲကအင်ဒိုနီးရှားနိုင်ငံလည်းပါဝင်ပါတယ်။VOA သတင်းတောက်ဗာဂျီးနီးယားဂွန်နာဝန်ရဲ့သတင်းဆောင်မကိုတော့မမြသစီအောင်ကပြောပြပေးပါမယ်ရှင
်။အရှေ့ဂျာဗာမှာရောက်နေတဲ့ American စစ်သားတွေကအင်ဒိုနီးရှားတပ်ဖွဲ့ဝင်တွေကို American ဘောလုံးဘလူးကစားတယ်ဆိုတာကိုသင်ပေးပါတယ်။ရင်းနှီးပြီးသားဗိုလီဘောလေးကစားကြပါတယ်။အင်ဒိုနီးရှားမှာပူတွဲစီးတီးခြင်းနဲ့ American တပ်ဖွဲ့ဝင်2500ကိုကျူဆိုတဲ့အချိန်ပေါ်ပေါ်ပါပါသွားလာနေကြတဲ့အချိန်မှာမဟာဂါရုဒါလို့နာမည်ပေးထားတဲ့ဂလုံမြက်နာမည်နဲ့စစ်စင်ကြီးဟာဒေတာရင်းမှာစီးလှူရှာမှုတွေပိုးပြီးနည်းနည်းရှမ်းရှမ်းပူပေါင်းမှုရည်ပဲပါတယ်။စီးလှခြင်းတဲ့နေရာနဲ့တိမ်မဝေးတဲ့အရှိဂျာဗာစီဒူရာဂျူရေဂျင်စီကဒေတာခံတွေအတွက်ယာယီအမိုးလေးတွေနဲ့စီးကန်းတွေဖွင့်လှစ်ပါတယ်။စတင်စန်ဌာနကအမေရိကန်ကာကွယ်ရေးနဲ့စီးသုံးသက်သူကယ်လီဂရိုက်ကိုကအခုလိုပြောပါတယ်။
That these exercises are primarily a form of defense.
DC လေ့ကျင့်မှုကအဓိကအားဖြင့်ကာကွယ်ဆိုင်ရာတန်တမန်ရေးပူးပေါင်းဆောင်ရွက်မှုပုံစံမှာစီးရီးအရာတန်ဖိုးထားမှုထက်ပိုပြီးအရေးကြီးတဲ့နိုင်ငံရေးအရာမဟာဗျူဟာမြောက်အချက်ပေးတဲ့သင်္ကေတသဘောမျိုးပ
ါ။ပူရေးစီးလေ့ကျင့်မှုကိုဩဂုတ်လကုန်ကနေစက်တင်ဘာလဆန်းထီသတင်းနှစ်ပတ်ကျင်းပပြီးတခြားနိုင်ငံတရားစင်ကျော်ကတပ်ဖွဲ့ဝင်9500လဲပါဝင်ပါတယ်။ကနေဒါ၊ပြင်သစ်၊ဗြိတိန်လိုနိုင်ငံတွေကပါဝင်နေသူတွေရှိသလိုအင်ဒိုပစိဖိတ်ဒေသ၊ဩစတြေးလျ၊ဂျပန်နဲ့စင်ကာပူနိုင်ငံကတပ်ဖွဲ့တွေလည်းပါဝင်ပါတယ်။စီးလီချင်းမှုမှာမပါဝင်တဲ့အဓိကဒေသရင်းနိုင်ငံကတော့တရုတ်နိုင်ငံပါ။တရုတ်နဲ့တောင်တရုတ်ပင်လယ်အတွင်းမှာဒေသရင်းနိုင်ငံတွေနဲ့ရေပိုင်နဲ့အငင်းပွားမှုတွေရှိနေပါတယ်။အင်ဒိုနီးရှားစစ်တပ်အရာရှိတွေကတော့ဒီစီးလီချင်းမှုဟာတရုတ်နိုင်ငံဘက်ဒါမှမဟုတ်အမေရိကန်ပြည်ထောင်စုဘက်တဖက်ဖက်ကိုရက်တာမျိုးမဟုတ်ဘူးလို့ပြောပါတယ်အမေရိကန်နဲ့အဓိကလက်တွဲပဲမဟုတ်ပေမဲ့အကောင်းဆုံးအတွေ့အကြုံရဖို့မျှော်လင့်နေအကြောင်းအင်ဒိုနီးရှားဒုတိယရေတပ်ဗိုလ်ချုပ်ကြီးမာမင်ဖာမင်ရှားကပြောပါတယ
်ကျွန်တော်တို့ကအမေရိကန်ရဲ့မဟာမိတ်တွေမဟုတ်ပါဘူးအကောင်းဆုံးလေ့ကျင့်ဖို့နဲ့ကျွန်တော်တို့အတွက်ဘယ်လိုအသုံးချလို့ရမလဲဆိုတာကိုကြည့်ပြီးလေ့လာတာပ
ါစီးလေ့ကျင့်မှုတစ်စိတ်တစ်ပိုင်းဖြစ်ပါဝင်တဲ့နိုင်ငံတက်ဖွဲ့ရိကြပူရဲအုတ်ချုပ်အမိန်ပေးတာထိန်းချုပ်တာရေပြင်နဲ့ကန်တက်လီဂျင်နရီပါဝင်ပါတယ်ဆစ်ဒနီအခြေစိုက်လူဝီအင်စတီကျူတ်ကအရှိတောင်အာရှကာကွယ်ရေးတုံသက်သူရာမင်ယာကော့ပ်ကတော့အခုလိုပြောပါတယ
် The Indonesian Navy warship is able to communicate directly with the
Indonesia ရေတပ်စစ်သည်မော်တွေ American စစ်သည်မော်တွေနဲ့တိုက်ရိုက်ဆက်သွယ်နိုင်ပါတယ်ခင်မီတဲ့နောက်ဆုံးပေါ်နည်းတွေကိုသုံးပါတယ် ဒါပေမဲ့တရုတ်နဲ့တော့ဒီလိုမဟုတ်ပါဘူး။တရုတ်နဲ့အင်ဒိုနီးရှားစီးရေးလေ့ကျင့်မှုဟာအခြေခံရိုးရိုးပဲအချက်ပေးတဲ့လေ့ကျင့်မှုပါ။တရုတ်နဲ့အင်ဒိုနီးရှားစီးရေးလေ့ကျင့်တဲ့ပုံစံကိုအရှိတောင်အရှရေချောင်းအရာရှိတယောက်ပြောတာဆိုရင်ငါးဖန်းသင်းမောလေတွေအချင်းချင်းလုံးလို့ရတဲ့လေ့ကျင့်မှုမျိုးလို့တောင်ပြောပါတယ်
။ Louis Institute ရဲ့သုတေသနပြုချက်အရ2020ခုနှစ်ကနေ2023ခုနှစ်အတွင်း American ပြည်ထောင်စုဟာအရှိတောင်အရှမှာစီးလေ့ကျင့်မှု925ကြိမ်လုပ်ခဲ့တယ်လို့ပြောပါတယ်။ Australia တရုတ်စတဲ့နိုင်ငံတွေနဲ့နှိုင်းယှဉ်ရင်ဒေတာရင်းမှာအကြီးဆုံးအရေးအတွက်အများဆုံးကာကွယ်ရေးလေ့ကျင့်ရေးအတွက်လက်တွဲပဲ့နိုင်ငံတစ်ခုဖြစ်လာတာကိုတွေ့ရကြောင်းပါရှင်
။မမြသတင်းအောင်ပါရှင်။အခုတော့မြန်မာနိုင်ငံတွင်းကရေဘေးထန်သင့်အရေးသတင်းပေးပို့ချက်ကိုနားဆင်ရပါမယ်။တခြားဒေတာတွေနီးတူကင်းပြင်းနယ်မှာလည်းရေဘေးထန်သင့်နေပြီးတောင်ရင်တန်လွင်မြစ်ကမ်းဘေးတွေကစစ်ဘေးရှောင်စခန်းတွေရေဘေးထန်သင့်နေပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်အတွင်းမှာလည်းရေဘေးဒဏ်ကိုကြုံတွေ့နေရပြီးတန်လွင်မြစ်ကမ်းဘေးနေရာတွေမှာပါရေကြီးရေလွှမ်းနေတာကြောင့်ရေဘေးရှောင်စခန်းတွေပါဖွင့်ထားရပြီးအလားတူစစ်ဘေးရှောင်စခန်းတွေမှာလည်းရေဘေးဒဏ်ကိုခံနေရတယ်ဆိုပြီးလူမှုကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ကရင်လူ့အခွင့်အရေးအဖွဲ့တွေကဆိုပါတယ်နေဆက်တလျှောက်ကပလောတပုတ်စစ်ရှောင်စခန်း၊ဤသူတစခန်း၊သေဘောပုတ်စခန်းစတဲ့စစ်ဘေးရှောင်တွေနေတဲ့နေရာတွေမှာပါရည်ကြီးနေတယ်ဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ်
။တမန်ငါးထဲမှာပါခင်ဗျာ။သူလည်းလူရည်ထောက်ကနားလောက်ရှိတယ်ခင်ဗျာ။ဟုတ် IDP second ကတော့ခုနကတော့ the plot of second အပြင်ကဒီစေဘောဘူးလိုနေရာမျိုးလဲသူကအဲ့လိုမျိုး၆ကျင်းတပြီးမှမရှိတဲ့ခါကျတော့သူလည်းရည်ပြီးစင်းတဲ့အနေထားမှာတော့ဟိုရှိနေတယ်လို့တော့ဒါပြောလို့ရတယ်ပေါ့နော်။
ဟုတ်က
ဲ့လို့လည်းဆိုလို့ရှိတယ်ကတော့ဟောင်းယူနီကန်ဒီတက်တယ်မှာလို့ဆိုတော့စစ်ဒီရှောင်းနေကြုံတွေ့နေရတဲ့စစ်ဒီစစ်တဲ့စိတ်နဲ့ပြည်သာစပါဝဘီအန်ဒီကိုကြုံတွေ့နေရနေရှိတဲ့ဟိုအခြေအနေလည်းဖြစ်တာပေါ့နော်ဒါကလည်းအခုမှဖြစ်တာမဟုတ်ဘူးရှင်းရှင်းဒီဒီကြီးတုံးကလည်းအဲ့လိုမျိုးရည်ပြီးစင်တာတွေရှိတယ်ဒီနောက်ခါကျလို့ရှိရင်မူချီတာတို့ပေါ့နော်အဲ့လိုမျိုးလည်းရည်ရည်ထုတ်ပြတဲ့ဆူဆူရကန်စုံတင်ရတဲ့အနေအထားမှာလည်းရှိတယ်ပေါ့နော
်စက်တင်ဘာလ13ရက်နေ့ကစပြီးရေကြီးရေလွှမ်းနေတဲ့အတွက်ကရင်ပြည်နယ်ဖအံမြို့မှာတော့ရေဘေးရှောင်စခန်း18ခုမှာလူ1000ကျော်ရေဘေးသင့်နေတယ်ဆိုပြီးကရင်ပြည်နယ်အတွင်းကလူမှုကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်နေသူတူကလည်းပြောပါတယ်အာ
ဒုက္ခစခန်းရှိတယ်ဒီပေါ်စခန်းရှိတယ်ရေဘေးသင့်ရရှိတယ်ပြည်တော်ကန်ကန်ဟိုတမမင်းရဲ့ကမ်းမကကရွာရဲ့အဖြစ်များတော့လည်းတော့20လောက်ရှိတယ်
။တန်လင်းကြီးကတော့စိုးရိမ်ရေမတ်အထက်မှာရှိနေသေးကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။ရေဘေးသင့်ပြည်သူတွေအတွက်အထူးကလိုအပ်ချက်ကတော့လူတွေကိုရွှေ့ပြောင်းကယ်ဆယ်နိုင်ဖို့နေတွေကိုလိုအပ်နေပြီးအစားအသောက်နဲ့တောက်ရည်ကတော့တခြားမျိုးကန်တွေကကူညီပေးကြတယ်လို့လည်းဆိုပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံအိုချာမြန်မာရဲ့စက်တင်ဘာလ16ရက်နေ့ကထုတ်ပြန်ခဲ့တဲ့ရေကြီးမှုအခြေအနေအစီရင်ခံစာအရမြန်မာနိုင်ငံမှာရေကြီးမှုကြောင့်ပြည်နယ်မြို့တော်နေပြည်တော်ပဲခူး၊ကယား၊ကရင်ပြည်နယ်၊မကွေး၊မန္တလေး၊မွန်ပြည်နယ်အရှေ့ပိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းတို့အပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်တွေကမြို့နယ်59ခုမှာရေလွှမ်းမှုခဲ့တယ်လို့လည်းဆိုပါတယ်။နိုင်ငံတဝန်းရေလွှမ်းမှုကြောင့်ခန့်မှန်းခြေလူပေါင်း 63,000 ရေဘေးသင့်ပြီးထိခိုက်ခံရပွဲရှိသလိုလူရပေါင်းများစွာသေဆုံးပြီးအများအပြားပျောက်ဆုံးနေကြောင်းကိုလည်းဖော်ပြထားပါတယ်ရှင်။
မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါလေရှင်။အခုတော့နိုင်ငံတကာကလယ်သမားတွေဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ပြပါမယ်။အာဖရိကတိုက်ဆူရန်နိုင်ငံမှာလယ်သမားတွေကရေသွင်းဆိုင်ပြူရေအတွက်လျှက်စင်မီကပုံမှန်လဲမရဈေးကလည်းကြီးတာကြောင့်ဆူလာပြားတွေပြောင်းပြီးတော့တုံးကြပေမဲ့အခုတော့ထပ်ပြီးတော့အခက်ကြုံနေရပါတယ်။တနစ်ခွဲကြော်ချလာပြီးဖြစ်တဲ့ပြည်ရင်းစစ်ကြောင့်ဆိုလာနဲ့ပတ်သက်တဲ့ပစ္စည်းတွေရှားပါလာတာကြောင့်ဖြစ်ပါတယ် AFP သတင်းဆောင်မကိုကိုခင်မောင်စုမင်းကပြောပြထားပါတယ်ရှင
်ဆူဒန်နိုင်ငံကလယ်သမားတအူးဖြစ်တဲ့မိုဟာမက်မော်ဂတ်ဟာသူ့စိုက်ပျိုးမြေတဲကိုနိုင်မြစ်ကနေဆက်နဲ့ရေတင်မှုအတွက်တနည်းကို73လောင်စာစီဖို့ဆက်နဲ့ဒေါ်လာနဲ့ညီများတဲ့ငွေကိုအသုံးပြုရပါတယ်73စီရဖို့အတွက်ကလည်းဓာတ်စီဆိုင်မှာအကြကြီးတန်းစီကြရပါတယ်အဲ့ဒီအတွက်ဆိုလာပြားတွေတက်ဆင်ပြီးနေရောင်ကြီးစွိုင်းရင်သုံးလောင်စာနဲ့လဲပတ်လိုက်တဲ့အခါမှာတော့သူ့အတွက်အဆအဆအရာရာတက်တာသွားခဲ့ပါတယ်
ဖရီကဘီရ်ဝါဒ်ရှဒီဒ
ဆိုလာပြားတွေတက်ဆင်လိုက်တော့အ
ရှေးကုန်းငွေကုန်ဖြတ်သားသွားပြီးတက်စင်ကအတွက်တစ်ချိန်ပဲငွေကုန်မာတော့တယ
်ဆူဒန်လယ်သမားတွေဟာအဲ့ဒီလိုလောင်စာပြဿနာကိုနေအောင်ကြီးဆွိုင်းရင်သုံးဆိုလာပြားတွေနဲ့မြေရေချောင်းရေတင်ပြီးရေသွင်းစိုက်ပျိုးရေးနဲ့အဆင်ပြေနေခဲ့တာတွေဟာပြည်တွင်းစစ်တနစ်ခွဲအကြာမှာတော့အခြေအနေတွေကပြောင်းကပြန်ဖြစ်ကုန်ပါတယ်ဆူဒန်ပြည်တွင်းစစ်ကြီးကြောင့်အခုအခါမှာတော့နေအောင်ကြီးဆွိုင်းရင်သုံးဆိုလာပြားတွေနဲ့အတူဆက်ဆက်ကရိယာတွေတခုခုပျက်စီးသွားရင်အစားထိုးဖို့အပိုပစ္စည်းဝယ်ပြရတဲ့အခြေအနေကိုစိုက်ရောက်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးနိုင်ငံမြောက်ပိုင်းမဆာဝီဆိုတဲ့ကြေးဝါကလက်သမားတဦးဖြစ်တဲ့အဗ်ဒူအလီကအခုလိုပြောပါတယ်။
အလုမာရှာဖီလျုံဒီ
ကျွန်တော်တို့ရဲ့အဓိကပြဿနာကနေအောင်ကြီးဆွိုင်းရင်သုံးဆိုလာပြားတွေပြည်ပကနေတင်သွင်းခွင့်ရဖို့ဖြစ်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဆူဒန်လယ်သမားတွေကိုပုံမှန်ထောက်ပံ့နေတဲ့ကုမ္ပဏီကနေမရနိုင်တော့လို့ပါ။ Transformer ၊လျှက်စစ် Inverter နဲ့ဆိုလာပြားတွေကိုပြည်ပကနေတင်သွင်းဖို့ခက်ခဲနေတာဟာကျွန်တော်တို့ကြုံနေရတဲ့အဓိကအခက်အခဲပါပဲဗျာ။
ဆူဒန်လယ်သမားတွေဟာသူတို့ရဲ့စိုက်ပျိုးရေးလုပ်ငန်းတွေအတွက်ဗန်တွေကနေနှစ်စဉ်စိုက်ပျိုးစရိတ်ချင်းငွေနဲ့လေပတ်လုပ်ကင်ကြရတာဖြစ်ပါတယ်။နှစ်စဉ်သီးနှံတွေကိုရောင်းချပြီးဗန်တွေကိုအကျွေးဆက်ပိုတဲ့ငွေနဲ့မိသားစုရပ်တည်ကြရတာဖြစ်ပါတယ်။ငကိုကမှဆင်းရဲတဲ့ဆူဒန်နိုင်ငံမှာပြည်တွင်းစစ်ကြီးအကြီးအကျယ်ဖြစ်ပွားလိုက်တဲ့အတွက်ဗန်တွေရဲ့လုပ်ငန်းလေပတ်မှုထိခိုက်ကုန်သလိုတောင်သူလယ်သမားတွေအပေါ်ငွေချေးထားတာတွေကိုလည်းရပ်တန့်ထားလိုက်ပါတော့တယ်။တခါအစိုးရနဲ့ဆက်ဆက်တဲ့စိုက်ပျိုးရေးဆိုင်ရာငွေကြေးအဖွဲ့အစည်းတွေကလည်းတောင်သူလယ်သမားတွေကိုငွေကြေးအထောက်ပံ့တွေအရင်ကလိုလုံးမပေးနိုင်တော့ပါဘူး။အဲ့ဒီအတွက်ဆူဒန်တောင်သူလယ်သမားတွေကဒုက္ခအရောက်ဆုံးပါလို့အဗ်ဒီအယ်မွန်နာမိုဟာမက်အယ်ဟာဆန်ကပြောပါတယ်
။အယ်ဟာရီဘ်အဆာမာနာဝါဆာအလ
်ဆူဒန်ပြည်တွင်းစစ်ကပြည်သူအလုံးဒုက္ခရောက်တယ်လို့အထူးသဖြင့်မစ္စဝီယူအာကိုလည်းထိခိုက်ခဲ့ပါတယ်။အလိုရဆိုတော့ဒီရွာကစိုက်ပျိုးရေးသမားတွေဟာဘန်တွေရဲ့ချေးငွေနဲ့လုပ်ကင်ကြရပြီးတော့ဝင်ငွေအနည်းအပားနဲ့ပဲရည်တည်ကြရတာပါ။ပြည်တွင်းစစ်အပီးဘန်တွေကအထောက်ပံ့ရက်လိုက်တော့အစိုးရအဖွဲ့အစည်းတွေကလည်းအရင်ကပေးခဲ့တဲ့အကူအညီတွေကိုဖြတ်တောက်လိုက်ပါရောလေ
။ဆူဒန်နိုင်ငံမှာအာနာသိန်းဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာဘာဟန်ဦးဆောင်တဲ့ဆူဒန်စစ်တပ်နဲ့ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒင်ဒက်ဂလိုဦးဆောင်တဲ့ပြည်သူ့စစ်တပ်ဖွဲ့တွေအကြားမနှစ်2023 AB 15ရက်ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးပြည်သူတွေတန်းနဲ့ချီတွေ့ပြေးဒုက္ခရောက်ကုန်ကြပါတယ်ခင်ဗျာ
ကိုခင်မအောင်ဆုံးမြတ်ပါရှင်ဆွစ်ဇာလန်နိုင်ငံခစ်စတက်မြို့မှာနှစ်စဉ်ကျင်းပတဲ့ခစ်စတက်ရှလတ်ပွဲတော်မှာတော့ဒေသခံလယ်သမားတွေကသူတို့ရဲ့နွားရောင်စုံနဲ့ဆင်နွှဲခဲ့ကြတာမှာကဘာတလွားကခီးတွေတွေလည်းလာရောက်ချီးရှူကြပါတယ် AP သတင်းဆောင်မကိုတော့ကိုဝင်းခန့်မောင်ပြောပြထားပါတယ်ရှင
်ဆွစ်ဇာလန်နိုင်ငံကအမ်စတောင်နဲ့နေရှိရာခစ်စတက်မြို့လေးဟာဒေါ်လာတန်ပေါင်းများစွာချမ်းသာသူဈေးဝယ်သူတွေအတွက်လူတီများတဲ့နေရာတစ်နေရာဖြစ်နိုင်ပေမဲ့အခုခါမှာတော့အများရဲ့အာယုံကျစရာကနွားတွေဖြစ်နေပါတယ်။စင်မန်တဲတောင်တန်းကိုအစွဲပြုခေါ်ဝေါ်တဲ့စင်မန်တဲနွားမျိုးတွေနဲ့ကျင်းပတဲ့ဂက်စတနွားအလှပြနှစ်စဉ်အထူးပွဲတော်ဖြစ်ပါတယ်။နွားတွေကိုပွဲတော်အတွက်ပြင်ဆင်တဲ့အနေနဲ့နှုတ်ညစ်ထားတာအမွှေးရိပ်သာနဲ့ဝတ်စားစင်ရနာတွေလုပ်ပေးထားပါတယ်။နှစ်ပေါင်း800အနည်းဆုံးရှိခဲ့တဲ့စင်လာကိုဂုံပြူတဲ့ပွဲတော်ဖြစ်ပြီးအယ်ပိုင်းယာမီတွေကနေလယ်သမားတွေကသူတို့နွားအုပ်တွေကိုအစီအီနဲ့နိုင်ငံတကာခီးသွားတွေရဲ့ branded ပစ္စည်းတွေဈေးဝယ်ထွက်ရာလမ်းပေါ်ကိုခေါ်ဆောင်လာကြတာပါဒီပွဲမှာပါဝင်ဆင်နွှဲတဲ့လယ်သမားတို့ကတော့ Johann von Grunigenberg ဖြစ်ပါတယ်သူက El Medlan တောင်တန်းတွေစီကနေကီလိုမီတာ20ကျော်ခီးကိုလာရောက်ခဲ့တာဖြစ်ပြီးအခုမြင်တွေ့ရတဲ့ပွဲတော်ပုံစံကို2015ခုနှစ်မှာသူကစတင်တည်ထောင်ခဲ့တာဖြစ်ပါတယ်
။ National Tofri Zone ဟော
ဒီစင်းကြံလန်းဟာလမ်းသွားလမ်းလာတွေနဲ့ပြည့်နေပြီးရုတ်တရက်ဒေသခံအရေးအတွက်ရော့ကျသွားတာကိုတွေ့ရပါတယ်။အဲ့ဒီအပေါ်ကျွန်တော်စိတ်မကောင်းဖြစ်မိတဲ့အတွက်ဒီနေရာကိုဒေသခံတွေပြန်ရောက်လာအောင်ဘယ်လိုလုပ်ရင်ကောင်းမလဲ။ခီးသွွားလုပ်ငန်းနဲ့ဒေသခံတွေကိုဘယ်လိုတဟဇာတာဖြစ်အောင်လုပ်နိုင်မလဲစဉ်းစားရင်ကျွန်တော်တို့စီမစိုက်ပျိုးရေးထွန်းကားတာဖြစ်လို့ဒီအစင်လာနဲ့ချိတ်ဆက်ဖို့လိုအပ်တယ်လို့တွေးမိသွားတာပါ။ဒါကြောင့်နွားလှပြပွဲလို့ခေါ်တဲ့နွေရသည့်အကုန်ပွဲတော်တစ်ခုကျင်းပဖို့ဖြစ်လာတာပါ
။ပွဲကြီးပရိသတ်တွေကနွားတွေထပ်ရောက်ဖို့စောင့်မျှော်နေတော့မှာပဲ။ရိုးရာဒေဂီတာကိုနှားစင်နိုင်တယ်လို့ Alpine Data အတွက်စိုက်ပျိုးကုန်တွေကိုလည်းဝယ်ယူနိုင်ပါတယ်။ Elf Horns လို့ခေါ်တဲ့ဒီပြောင်းရှည်ခရာကြီးတွေကတော့16ရာစုမှာပထမဆုံးမှတ်တမ်းတင်ခဲ့တာဖြစ်ပြီးဒီထက်ပိုပြီးလဲစောနိုင်ပါတယ်။သူတို့ရဲ့ထူးခြားတဲ့အသံဟာနွားတွေရဲ့ခလောက်တံတွေကိုဖုံးလွှမ်းသွားစေပါတယ်။အေးဆက်တဲ့ရာသီဥတုအောက်တီးမှုန့်နေသူတွေကတော့သူတို့ဝတ်ဆင်ထားတဲ့ရိုးရာဝတ်စုံတွေကြောင့်အတွင်းထဲမှာနှွေးထွေးနေပါတယ်။ စိတ်တွေကိုလည်းဒီပွဲတော်မှာမေ့မထားကြပါဘူး။ဒီဒေတာဟာ cheese ဒိန်ငယ်ထွက်ရှိတဲ့အရက်ဖြစ်ပြီးစိတ်နှုတ်နယ်ရောနှွားနှုတ်နယ်ပါပြုလုပ်တဲ့ဒိန်ငယ်တွေကိုအများပြားရရှိနိုင်ပါတယ်။ဒါပေမဲ့အစားအစာဈေးနှုန်းတွေကတော့အလဲလာသူတွေအတွက်တုန်လှုပ်စရာပါ။သူတို့ဖြင့် Gusta မြို့ကစားတောက်ဆိုင်တွေနဲ့ coffee ဆိုင်တွေမှာပါ။ဒီဒေတာကဈေးနှုန်းတွေအကြောင်းဒီမှာတွေ့တဲ့ညီမတွေကအခုလိုဆိုပါတယ်
So when I looked at Gusta, I didn't realize
the guest take where of sa ji dong ga jama ro ma ba myon lin tha da ma ma shi ba u da ga ya di ye prathama song pwe ro phit lo la ji jin yong tat tat ba ta cha nya ri ma ga naw tha na pat law ni ma lou ja da le guest take myu ne pat tat lo le yin ga ba ma ma ti tha u yauk do ma hotel ri totor zee ji de so ra go ti ya de millionaire တချင်းကြီးတွေလည်းဒီကိုလာပြီးတော့ဈေးဝယ်ကြတယ်ဆိုတာရောကျမတို့ဘယ်စားတော့ဆိုင်မှာမှစားဖို့မတက်နိုင်လို့မင်းညာကခုံထဲမှာပဲထိုင်ပြီးခေါက်ဆွဲပြုတ်ပဲစားခဲ့ရတယ်ဒါပေမဲ့ကျမတို့ကနွားတွေကြည့်ဖို့လာတာပါဒီနေ့တွေ့လိုက်ရပြီဆိုတော့အလုံးအစင်ပြေသွားပါတယ
်ဒီနေ့နိုင်ငံကလာပြီးအခုခါဆွစ်ဇာလန်နိုင်ငံထဲမှာခြေချနေထိုင်သူခင်ပိုးနဲ့စနီးတွေကလည်းဒီကိုရောက်လာတဲ့အတွက်ကျေနပ်ပျော်ရွှင်နေကြပါတယ
် It was nice to see people in their traditional
ဒေသခံတွေကိုသူတို့ရိုးရိုးဝတ်စုံတွေနဲ့တွေ့ရတာကောင်းပါတယ်ဒါမျိုးကတိတ်မမြင်ရဘူးလေခြေစွေစားရတာလည်းကောင်းပါတယ်နောက်ကျွန်တော်တို့ဒေသရင်ကျင်းမှုကိုထိတွေ့ခံစားချင်တာပါအဲ့ဒါကျွန်တော်တို့အကြိုက်ဆုံးအပိုင်းပါပဲ
ကဘာကျော်ဇင်ခံ brand ပစ္စည်းတွေဝယ်ယူနိုင်တဲ့နေရာမှာတမိုင်းရင်ကျင်းမှုပြပွဲကိုအခုလိုတွဲဖက်မြင်ရတာကဒီမျိုးလေးရဲ့ထူးခြားချက်ဖြစ်ပြီးဒီနောက်ွယ်မှာလူတွေတိတ်မသိကြတဲ့အချက်တခုလည်းရှိပါတယ်ဒါကတော့1950ပြည့်လွန်နှစ်တွေနောက်ပိုင်းကလေးကဒီနေရာမှာဆောက်လုပ်တဲ့အဆောက်အဦမှန်သမျှဆွစ်ဇာလန်တောင်ပေါ်တစ်သားအိမ်ပုံစံဒီဇိုင်းအတိုင်းလိုက်နာဆောက်လုပ်ရတာပဲဖြစ်ပါတယ်။ကမ္ဘာအကြီးဆုံး brand ကြီးတွေလည်းဒီစည်းကမ်းကိုအလားတူပဲလိုက်နာရပါတယ်။ဒီနွားလှပြပွဲဟာဒီမျိုးအတွက်တော့သူတို့ရဲ့ဂျိုးရအစင်လာကိုအထင်အားဆုံးအခမ်းအနားတစ်ရပ်ဖြစ်ပြီးတစ်နှစ်ပြီးတစ်နှစ်လဲပရိသတ်အရေးအတွက်တိုးလာနေတဲ့အတွက်နောက်လာမယ့်နှစ်တွေမှာလည်းဒီပွဲတော်ဆက်ရှိနေမယ်ဆိုတာထင်ရှားနေကြောင်းပါခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio Season ကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ไลโทมีเตอร์เนี่ยพันอยู่หน้าสินชินเนี่ยส่วนเนาะ VOA Radio ญาวายซีซั่นကို Radio เนี่ยพันอยู่หน้าสินနိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio ซีซั่นကိုည9:00နာရီကနေ10:00နာရီအထိไลโทมีเตอร์32 kHz 9303ညာနဲ့9383ညာไลโทมีเตอร์51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးไลโทมีเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်ပါရှင်အခုတော့မြေကြီးဩစာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကဘာတလွှတ်ခီးသွားအစီအစဉ်အပတ်စဉ်ခဏတွေကိုနားဆင်ကြည့်ရှုချရမှာဖြစ်ပါတယ်အရင်ဆုံးတော့မြေကြီးဩစာအစီအစဉ်ပါရှင်မြန်မာနိုင်ငံမှာဆင်နာရှင်ဆက်ဆက်ဟာစိုက်ပျိုးရေးအတွက်ဆိုပြီးပညာရှင်တွေရဲ့တေချာတွက်ချက်မှုအားနဲ့တဲ့စေမြောင်းတာတမန်တွေကိုလူထုလို့အားနဲ့အတ္တမခိုင်အလွဲတကူတိဆောက်ခဲ့တဲ့ဒေတာကိုအထူးထိခိုက်ရတယ်လို့ပညာရှင်တွေကပြောပါတယ်မိုးရေများလာရင်ကျိုးပေါက်ရေကြီးရေရှမ်းဖြစ်ကုန်ကဒေသခံတွေအတွက်ကောင်းကျိုးထက်ဆိုးကျိုးပဲရရှိစေပါတယ်ဒီအကြောင်းကိုခင်မောင်ဆွန်မင်းကဒီသတင်းပတ်မြေကြီးဩစာအစီအစဉ်ကနေအခုလိုပြောပြထားပါတယ်ရှင်
မောင်ငယ်မနစ်စင်နီပါတဏီယာမဟုတ်တဏီယာအနည်းနဲ့အများတော့မိုးရသည့်အတွင်ရေကြီးရေရှမ်းဖြစ်လေရှိပါတယ်ပဲခူးတိုင်းရန်ကုန်တိုင်းအပါအဝင်မြစ်ချောင်းပေါ်များတဲ့အောက်ရက်ဒေသတွေမှာမိုးရွာသွန်းမှုများလာရင်ရေကြီးရေရှမ်းဖြစ်တာဟာတိတ်မထူးဆန်းပါဘူးဒ ဒါပေမဲ့အခုရက်ပိုင်းအိမ်ခေါင်မိုးမြုပ်ကဏီအထိစိုးစိုးဝါးဝါးရေကြီးနေတာကနိုင်ငံအလယ်ပိုင်းမြစ်တွေချောင်းတွေတိတ်မရှိတဲ့ဒေသတွေမှာဖြစ်ပါတယ်မိုးပဲလောက်ကောင်းကောင်းမြစ်ချောင်းအင်းအိုင်နဲ့ပါပြီးရေဆုပ်ယူအားကောင်းတဲ့တဲမြေတွေကြောင့်နေရာအနှဲငယ်တချို့ကလွယ်လို့အရင်ကရေကြီးရေရှမ်းဖြစ်တယ်ဆိုတာရှားပါတယ်အခုတော့အဲ့ဒီအညာဒေသမှာရေကြီးတာဟာဓာတ်ရိုက်မိုးရွာလို့မဟုတ်ပဲစစ်အာဏာရှင်အဆက်ဆက်လူမှုကိုအဓမ္မလှူအားပေးခိုင်းဒေသတွင်းမှာတည်ဆောက်ခဲ့တဲ့ဆယ်တွေကြိုးကြာကုန်လို့ဖြစ်ပါတယ်မိထီလာခရိုင်ဝမ်တွင်းမြို့နယ်မှာဆိုရင်အရင်ကရေကြီးတယ်ဆိုတာမရှိသလောက်ရှားပါပါတယ်အခုတော့ရှမ်းကုန်းမြေမြင့်အစက်ကနေမြေဖြားခံပြီးတောင်ကနေမြောက်ကိုပြောင်းမြန်စီးတဲ့စမုံချောင်းကိုပိတ်ပြီးလွန်ခဲ့တဲ့အနှစ်20နဝတခေါ်နိုင်ငံတော်ငြိမ်ဝှက်ပြည်ပြမှုစစ်အာဏာရှင်ခေတ်ကတိစောက်ခဲ့တဲ့ဆဲကြောင့်အဲ့ဒီဒေသမှာစိုးစိုးဝါးဝါးရေကြီးနေတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကဗီယက်နမ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ယာဂီတိုင်ဖုန်းမုန်တိုင်းကြောင့်မြန်မာနိုင်ငံမှာလည်းမိုးအကြီးကျယ်ရွာသွန်းခဲ့ပါတယ်အဲ့ဒီတောင်ချီကရေတွေစမုံချောင်းအတိုင်းဒလဟောစီစဉ်လာတဲ့အတွက်ဒီလစက်တင်ဘာ17ရက်ညပိုင်းကစမုံဆဲကျိုးပေါက်သွားပြီးဝမ်တွင်းမြို့နယ်မိထီလာမြို့နယ်သားစီမြို့နယ်နဲ့ပျော်ပွဲမြို့နယ်တွေကကြေးရွာတွေရုတ်တရက်ရေကြီးလာကအိမ်ခေါင်မိုးတွေမြုပ်တဲ့အထိဖြစ်ပါတယ်အဲ့ဒီလိုကြမ်းခိုင်မှုမရှိတဲ့ဆဲတွေကိုဒေသခံတွေလှုပ်အားအသုံးချပြီးမြေသားတမန်နဲ့တိစောက်ခဲ့တဲ့အတွက်ကြောင့်အခုလိုကြိုးကြပြီးရုတ်တရက်ရေကြီးကုန်တာလို့ဆဲမြောင်းပညာရှင်တွေကအရင်ကသတိပေးခဲ့မှုပါတယ်ဒါနဲ့ပတ်သက်ပြီးလက်ရှိဆဲမြောင်းဌာနမှာတာဝန်ထမ်းဆောင်နေတဲ့အကြီးတန်းအရာရှိတဦးကအခုလိုပြောပါတယ်
တဲ့နိုင်ငံလုံးခြုံငုံပြောဖို့ကြာကျွန်တော်တို့မှဟောပါတော့เนาะကျွန်တော်အနေနဲ့ကျတော့လည်းနဲ့လက်လန်းမမီဘူးပေါ့တွေ့ချက်ပြီးတော့တိစောက်ခဲ့ပြီမဲ့ဆယ်ရီတကြူတာလေဆရာသူရာဒီရုဖောက်ပြန်မှုကြောင့်မိုးရင်ချိန်ကြီးကကိုကပုံမှန်တော်တော်များများညီပါလာတွေဖြစ်နေကိုကတနေ့တည်းအမနစ်သေးပေါ့နောက်အချိန်ပိုင်းတွင်းမှာပြလာတဲ့ရေစီးအချိန်ကလည်းမြန်တာပေါ့နော်ကျွန်တော်14ခုလောက်ကျွန်တော်တီးဆောက်ခဲ့ပါတယ်ကျွန်တော်တို့တီးဆောက်ခဲ့တဲ့ဆယ်ရီမှာတော့များတော်အားဖြင့်ကျွန်တော်တို့ဌာနလုပ်တဲ့ဒီဇိုင်းတွေကမြေသားတမန်တွေဆိုတော့အတက်နိုင်ဆုံးတော့ကျွန်တော်တို့ကသူနိုင်တဲ့ပမာဏနဲ့နိုင်တဲ့တမန်အဆင့်ကိုတိစောက်ခဲ့ရတယ်။နောက်တိစောက်ရေးကာလတုန်းကအချိန်ရတော်လကောင်းပေါ့ဘတ်ဂျက်အရတော်လကောင်းအချိန်နေမပေးခဲ့တာတွေလည်းရှိလိမ့်မယ်ဗျာ။အဲ့ဒီခုမိုးရွာလုံးမှုကိုခြေနေကအဲ့ဒီတုန်းကတွဲချက်မှုနဲ့ရောအခုကြုံနေရတဲ့နှစ်စဉ်မိုးရွာလုံးမှုတွေကောအဆမတန်များလာတယ်တက္ကနပါနေတယ်ဗျာ။ဟုတ်ကဲ့
1988ခုနှစ်နောက်ပိုင်းနိုင်ငံတော်အေဂျန့်တာယာရေးအဖွဲ့နာအဖာရဲ့စစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်မှာစိုက်ပျိုးရေးအတွဲဆိုပြီးဒေသအတော်များများမှာလူထုကိုအဓမ္မလှူအားပေးခိုင်းဆယ်တွေကိုတိစောက်ခိုင်းခဲ့ပါတယ်အဲ့ဒီလိုပါပဲဒေသအာဏာပိုင်တွေကလည်းမိမိတို့အပိုင်စားအုပ်ချုပ်ရတဲ့ဒေသတွေအတွင်းမှာဆယ်ရီတာဒမန်တွေကိုလူထုကိုအဓမ္မလှူအားပေးခိုင်းပြီးအ мян အလွယ်တိစောက်ခိုင်းခဲ့ပါတယ်ဒါပေမဲ့လက်တွေမှာအလုံးမဖြစ်ပဲမိုးရာသီမှာပဲရေရရှိပြီးနှွေရာသီမှာရေမတင်မဲ့ခန်းချောက်ကုန်ပါတယ်။အဲ့ဒီခေတ်အခါကနိုင်ငံပိုင်မီဒီယာတွေမှာသူတို့စစ်အစိုးရကဆယ်မြောင်းတာဒမန်ပေါင်း900ကျော်တိစောက်နိုင်ခဲ့ကြောင်းတခန်းတနာဖော်ပြခဲ့ပေမဲ့ဆယ်မြောင်းဦးစီးဌာနကစည်ရင်းတွေကဆယ်မြောင်းတာဒမန်အရေးအတွက်နဲ့မတူပဲကိန်းဂဏန်းတွေကွဲပြားနေပါတယ်အဲ့ဒီလိုဆယ်တွေတိစောက်ရမှာလဲပညာရှင်တွေရဲ့သဘောထားမပါပဲတိစောက်ခဲ့တာ ਨੇ ပတ်သက်ပြီးလဲစောစောကပြောတဲ့လက်ရှိဆယ်မြောင်းဦးစီးဌာနကအကြီးတန်းအရာရှိကပဲအခုလိုပြောပါတယ်
။အဲ့ဒီကတော့တို့ကျွန်တော်ဌာနတွေကပညာရှင်တွေမပါပဲအရက်လုတ်ဆဲခေါ်တာပေါ့နော်။အဲ့လိုမျိုးတွေအဲ့ဒီကသူကအစင်းစင်ဆောင်ရွက်မှုတွေမပါတဲ့အတွက်အဲ့ဒီမိုးနဲ့မိုးရေများတဲ့ချိန်မျိုးတွေရလို့ရှိရင်သူကျိုးပေါင်နိုင်တာပေါ့အဲ့လိုမျိုးတွေတော့ဖြစ်တော့ဖြစ်တယ်ဒါပေမဲ့ဒီတမန်ကြီးတွေထိတော့သူတို့မတီးဆောက်ကြဘူးအရက်ဆယ်လေးတွေပေါ့အရက်ဆယ်လေးတွေကတော့အဲ့လိုမျိုးလုပ်တဲ့အတွက်သူတို့အားနည်းချက်တွေနောက်လိုအပ်ချက်တွေရှိပါတယ်ဗျာဟုတ်ကဲ့
ဆယ်မြောင်းတာဒမန်တစ်ခုတီးဆောက်ပြီးရင်ထိမ့်သိမ့်မှုအပိုင်းဟာလည်းအရေးကြီးတဲ့အတွက်ချောင်းကိုတစ်ဖက်ပိတ်လိုက်ရင်ဆယ်ဖြစ်တယ်ဆိုတဲ့အတွေးတစ်ခုတည်းနဲ့လုံးလို့မရဘူးလို့ဆယ်မြောင်းပညာရှင်တွေကပြောဆိုကြပါတယ်အထူးသဖြင့်ဆဲအတွင်းစီစဉ်နေတဲ့ချောင်းတွေမြစ်တွေဟာတဲတွေနှုံးတွေပိုးချမှုရှိတဲ့အတွက်ဆဲအတွင်းမှာစုပုံလာတာကိုစနစ်တကျရှင်းလင်းဖယ်ထုတ်ဖို့လိုတယ်လို့လည်းပြောပါတယ်အဲ့ဒီလိုဆယ်တွေကိုပြုပြင်ထိန်းသိမ်းမှုအပိုင်းမှာဆယ်မြောင်းပညာရှင်တွေရဲ့အကြံဉာဏ်တွေပညာရပ်ဆိုင်ရာတွေလိုအပ်တယ်လို့လက်ရှိဆယ်မြောင်းဦးစီးဌာနကအကြီးတန်းအရာရှိကပဲအခုလိုပြောပါတယ်
အခုကျွန်တော်တို့ဆယ်မြောင်းတွေတိဆောက်ပြီးတော့တိမ်ငုံသွားတယ်ဆိုတော့နေရာတွေကြတော့ဆရာတချို့သူတဘာဝပတ်ဝန်းကျင်ပျက်စီးပြီးတော့တချို့သဲနှုံပို့တာတွေပါနေရှိတာပေါ့နော်ရေလောင်တမန်ထဲမှာရှိတဲ့ရေဝတ်တွေကပြည့်သွားပြီးတော့ဆယ်ရေပေးဝင်မှုမှာထိခိုက်မှုတွေဖြစ်တာပေါ့နော်အဲ့ကြတော့ပုံမှန်တော့သူ့ရဲ့ထိမ့်သိမ့်ပြုပြင်တဲ့လုပ်ငန်းတစ်ခုအနေနဲ့တော့လုပ်ရမယ့်လုပ်ငန်းပြားပညာရှင်တွေမပါဘဲလှုပ်ရင်တော့အထောက်ကူပြုမှုနည်းပြီးတော့အဲ့လိုပေါ့ဘီလွဲ့ဆူဂျူဖြစ်နိုင်တယ်ဗျာ
အဲ့ဒီလိုဆယ်တွေကိုဖြစ်တယ်လို့တိဆောက်ခဲ့တဲ့အတွက်ဆယ်လည်းမဖြစ်ကံလည်းမဖြစ်နဲ့နောက်ဆုံးမှာပိတ်ထားတဲ့ချောင်းတွေရေဝေရေလဲတွေပြောင်းလဲကုန်ပြီးတဘာဝပတ်ဝန်းကျင်ပျက်စီးတာတွေဖြစ်ကုန်ပါတယ်ဒါအပြင်အဲ့ဒီဆယ်တွေကိုဖြစ်တယ်လို့တိဆောက်ထားတဲ့အတွက်အဆိုးဆုံးကတော့ရေကြီးရေရှမ်းတာတွေကနစ်စင်နီးပါးလောက်ဖြစ်ကုန်ပါတယ်ဒါနဲ့ပတ်သက်ပြီးကိုယ်တိုင်လေးလာထားတဲ့မြေလက်ဒေတာကတောင်သူလယ်သမားအရေးလေယာမြေဥပဒေဆိုင်ရာသင်တန်းတွေကိုပို့ချပေးနေသူတဦးကခုလိုပြောပါတယ်
ဦးသားရှိခေပေါ်စေဆောခေတခြားမှာဖောက်လုပ်ခဲ့တဲ့ဆယ်တွေကတော့ကောင်းယူတဲ့စူးစူးပြီးနေတာများတာကိုတွေ့မြင်နေရတာပေါ့ဗျာအစိုးရဆင်းကြောင်းနေမအောင်မြင်တာဟာဒီပြည်ပြင်းချင်းသိမ့်မှုမရှိဘူးနောက်တော့ကလက်တွေ့မကြဘူးစီမံခန့်ခွဲတဲ့အခါမှာလည်းဆယ်မြောင်းတွေကသူစဉ်းစားကြမလုပ်ခဲ့တဲ့ဟာပေါ့လေလက်တံတွေနဲ့ရေးပြီးတဲ့အခါလက်တံမြောင်းတွေကသူကအောက်ကလေရီယာအပေါ်ကဖြစ်နေတာပေါ့ဆယ်ရင်တော့လေသမားတွေကမလုပ်ရလဲဆိုတော့ဆက်တွေနဲ့တစ်ခါပြန်ဆုပ်တင်ဆုပ်ပြီးလေတဲ့ကိုတင်ရင်စီမံခန့်ခွဲမှုအလွဲတွေပေါ့ဆယ်ဆောက်လိုက်ပြီးကြည့်ရအောင်အဲ့ဒီနေရာမှာရှိတယ်မြေမနာပြင်ကတော့ခုတဘာဝအတိုင်းမဟုတ်တော့ဘယ်နဲ့ဟိုလုံးဝကိုကြောင်းနေတော့ရတာကိုဒီရေဝဲဧရိယာထဲမှာကြာဟိုတိတော်တွေလည်းပါတယ်သူ့တဘာဝအလျောက်ပေါ်ရှူဒီ6တွေကနေစစ်စစ်နေတဲ့အဲရေတွေကဒီတိတော်စီကိုမရောက်တော့တဲ့ဘယ်နဲ့ဒီကမေယာစနစ်ပေါ်ပြပြည့်ရွံ့သွားတဲ့ခြေနေမျိုးတွေကိုလည်းဆယ်ကြောင်းဟိုကျုံရတယ်ပေါ့ဗျာ
အစိုးဆုံးကတော့စစ်အစိုးရအဆက်ဆက်မှာတိဆောက်ခဲ့တဲ့ဆယ်တွေဟာပညာရှင်တွေရဲ့တွက်ချက်လေးလာမှုလုံလုံလောက်လောက်မပါဘဲဆယ်ကြီးတွေမှာမိုးများရေများလာရင်ဒေသခံတွေကိုတည်တည်ချာချာဘေးကင်းရာပြောင်းရွှေ့ဖို့အစီအစဉ်တွေစနစ်တကျမလုပ်ဘဲဆယ်ရီတွေဖောက်ထုတ်လိုက်တာပါပဲပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လအတွင်းကဆိုရင်ပဲခူးတိုင်းရေတာရှည်မြို့နယ်တဲကစွာချောင်းရေလောင်တာတမန်ကျိုးကြပြီးလူတွေသေဆုံးကုန်သလိုတရားတွေကျူးစိုက်ပျိုးထားတဲ့လေယာမြေတွေရေမြုပ်ကုန်ပါတယ်ဒါအပြင်ကျေးရွာ80လောက်ရုတ်တရက်ရေကြီးရေမြုပ်ကုန်ပြီးတောင်ငူရေတာရှည်စွာမြို့လစတဲ့အနီးဆုံးမြို့တွေမှာကဲဇယေးစခန်းတွေဖွင့်ထားပေးရပါတယ်အဲ့ဒီဆယ်မကြိုးခင်ကသက်ဆိုင်ရာကနေစိုးရင်စရာမရှိပါဘူးလို့တောင်ကြေညာခဲ့ပါသေးတယ်ခင်ဗျာ
ကုကင်မောင်ဆုံးမပါရှင်အာနာသိပီဆန္ဒပြရာကနေအာနာရှင်ကိုဆန့်ကျင်ဖို့တော်တွင်လက်နက်ကိုင်းလမ်းစဉ်ကိုရွေးချယ်ခဲ့ကြတဲ့အထက်မှာအမျိုးသမီးအများအပြားလည်းပါဝင်ပါတယ်ခက်ခဲလာတဲ့တော်တွင်နေထိုင်မှုမှာအမျိုးသမီးတွေအတွက်လိုအပ်တဲ့တကူရေးချမ်းမရင်းနဲ့ပတ်သက်ပြီး33 society ကယုံကြည်ရာဆက်လျှောက်ဆိုတဲ့ project နဲ့အခုညီပေးနေပါတယ်။ဒီအကြောင်းကိုတော့ Ukraine မြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာတင်ဆက်ထားပါတယ်ရှင
်။လွန်ခဲ့တဲ့3နှစ်ခွဲကျော်ပြည်တွင်းအာဏာသိမ်းလိုက်စဉ်ကစပြီးယနေ့အချိန်ထိစစ်တပ်ကိုဒဇိုင်းမမတ်နှီးမျိုးစုံနဲ့ဆက်ကျင်တော်လှန်နေတဲ့အထက်မှာအမျိုးသမီးအင်အားစုတွေကလည်းရှေ့တန်းကနေပါဝင်နေဆဲဖြစ်ပါတယ်။တိုက်ပွဲတွေရဲ့ရှေ့တန်းမျက်နှာပြင်နဲ့ရာဒီဥရုအပြောင်းလဲတွေကြားကနေတွားရလာရခက်ခဲလှတဲ့တော်ထဲကနေထိုင်နေကြတဲ့အမျိုးသမီးစစ်တပ်တွေရဲ့အမျိုးသမီးကျန်းမာရေးအတွက်ကူညီလှုပ်ဆောင်ပေးနေတဲ့ယုံကြည်ချက်နဲ့ဆက်လျှောက်ဆိုတဲ့ project အကောင်းဆောင်မှမိုးသေးစေနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေမေးမြန်းထားပါတယ်။
ကျွန်မ33 society ကလောလောဆယ်မှာ project တွေ run ရတဲ့ project တွေရှိတယ်။အဲဒီ project တွေမှာဆိုရင်လက်ရှိမှာတစ်ခုပါဝင်ပေါ့နော်။အဲ့ဒါကတော့ဗာလဲဆိုရင်ကျွန်တော်တို့ဒီအမျိုးသမီးစစ်မေးတွေပေါ့နော်။စစ်ကြောင်တရင်တစ်ဖွဲ့နေရာဒေသအနှံ့ပြန်ပါအမျိုးသမီးစစ်မေးအများကြီးရှိတယ်ပေါ့နော်။ဆိုတော့ပေါင်းလိုက်ရင်အမျိုးသမီးဥယျာဉ်များတယ်တော်တော်များတယ်ပေါ့နော်။ဆိုတော့အဲ့ဒီအမျိုးသမီးတွေကိုကျွန်တော်ပထမဆုံးစဉ်းစားပြီးဖြစ်လာတာကြောင့်အမျိုးသမီးကျန်းမာရေးပေါ့။သူတို့ကဒီမိဘပြောရင်မိဘမောင်ပွားရင်လည်းမိသားစုစားနေပြီးတော့သူတို့ကတိောက်ထင်းလာပြီးတော့ဒီမှာရက်တည်ရယ်ရက်တည်ပြီးတော့ဒီမှာရလာတဲ့ရဲဘော်တွေကိုပဲသူတို့မိသားစုလိုမျိုးသူတို့ဆက်ပြီးတော့သူတို့ကနေထိုင်ပြီးတော့ရှင်တွဲနေထိုင်ပြီးတော့ကျမတို့ဒီတော်လှန်ရေးကိုဆက်ပြီးတော့အတော်ဟိုတယ်လောက်ကြရပါတော့ဆိုတော့လောက်ကြတဲ့အချိန်မှာကျမတို့ဒီအမျိုးသမီးတွေကျန်းမာရေးကိုကျမတို့စဉ်းစားမိလာတာပါတော့စဉ်းစားမိလာတဲ့အချိန်မှာတော့ကျမတို့ယုံကြည်ချက်နဲ့ဆက်ရှော့ဆိုတဲ့ project လေးခုလုပ်နေပါတယ်project မှာကျမတို့အပိုင်းလေးပိုင်းပါဝင်တယ်ပေါ့နော်ပထမဆုံးတစ်ပိုင်းကကျမတို့တကူရီတော့back လေးပေါ့နော်ဟိုဒီကိုပစ္စည်းထည့်ထားတဲ့ back လေးပေါ့ကျမတို့ကတောင်ပိုင်းမှာလက်ရှိဒီရှိနေရဆိုရှိနေရဆိုတော့တောင်ပိုင်းကစရတယ်ပေါ့နော်မြန်မာနိုင်ငံဒေသအနှံ့အပြားမှာရှိတဲ့တော်လန်စစ်မေတော်လန်ရဲမေအားလုံးစီကို ကျွန်တော်ရအောင်ဖြန့်မယ်ဆိုတော့ mission လေးနဲ့ကျွန်တော်အဲ့ mission ကိုလုပ်နေတယ်။သူကဒီကိုကြီးသုံးဖက်ခင်မှာဘာပြပါလဲဆိုရင်ကျွန်တော် menstrual cap ပါတယ်ပေါ့နော်။ငါဖက် ready မဖြစ်တဲ့အချိန်ဖက်ကငါ့ကို comfortable မဖြစ်စေနိုင်ဘူးဆိုတဲ့အချိန်မှာငါတို့ဒါလေးသုံးလိုက်လို့ရတယ်ဆိုတာမျိုးလေးတွေ့ကျွန်တော်တို့ကစောင့်ထားဖို့ကျွန်တော် menstrual cap ကိုထည့်ပေးပါတယ်။အဲ့ပြောမယ်ဆိုတော့ကသုံးပြီးရင်ပြန်ဆေးပြီးပြန်သိမ်းထားရတဲ့အတွက်ကြောင့်မလို့ဟိုခဏခဏဖချေးဆုပ်ရလည်းမလို့ပေါ့နော်ဒါလေးတစ်ခုဆောင်ထားရင်သူတို့တော်တော်ကြကြလေးဟိုသုံးလို့ရတယ်ပေါ့ပြီးတော့နောက်တစ်ခုကကျတော့ကျွန်တော်ပါဝင်တဲ့ပစ္စည်းကကျတော့ pain killer ပေါ့ pain killer မှာမှ power ရောဘာလို့မဟုတ်ဘဲနဲ့ mefenamic ပေါ့ mefenamic acid ကကျွန်တော်အမျိုးသမီးဒီတအိမ်နဲ့ပတ်သက်တဲ့နိုင်ငံကြိုက်ခဲမှုတွေအမျိုးသမီးဒီကိုရင်းနိုင်ငံကြိုက်ခဲမှုတွေကိုသူကသက်သာစေတဲ့pain killer ဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့က power အစား mefenamic acid လေးကိုကျွန်တော်ထည့်ပေးတယ်။အဲဒါ2 meter ကအဲ့ဒီအစားဟို main clinic တူချင်းစီတိုင်းမှာ6လမ်းမှာပတ်လည်လောက်ပေါ့နော်ထပ်သေးသေးပေါ့တကူရီ3လေးပေါ့အဲရင်းနှီး8 clinic ရှိမယ်ဆိုရင်ပို့ပြီးတော့ဟိုလွဲကူမယ်ပေါ့သူတို့ easy going ဖြစ်မယ်ပေါ့ဆိုတော့ year တနေကျွန်တော်တို့ရင်းနှီး8 clinic ကိုထည့်တယ်အဆုံးတစ်ခုက emergency pill ပေါ့နော် emergency pill ထည့်ခါမှာကျွန်တော်အများကြီးကြကြရရှိတယ်ပေါ့နော်အကြံပေးကောင်းတော့အကြံပေးမှုတွေပါပဲတချို့ကြတော့ဘယ်လိုပြောလဲဆိုတော့ emergency pill က emergency pill ကဒီ name and time ပဲသူကအရေးပေါ်ချိန်နေပါပဲသုံးရတယ်သူကအများနဲ့သုံးလို့ရတဲ့တာစချစီမဟုတ်ဘူးပေါ့နော်ဆိုတော့တော့ကြောင့်မို့တလွဲသုံးခဲ့ရင်ဘယ်လိုလုပ်ရလဲပေါ့အဲ့ဒါကိုထည့်ပေးပြီးတော့မှသူတို့ဒီကျမတို့ဒီကျမရေးအဖို့သူတာမပြေဆုံးလို့ဒါကြီးကိုအများဒီ birth control တခုနေနဲ့တလွဲသုံးရင်ဘယ်လိုလုပ်ရလဲပေါ့နောက်ခေါ်ကြတော့ဒီ emergency pill ကထိခိုက်နိုင်တဲ့အတွက်ကြောင့်ဘလို့ကျမယူ side effect ရှိတဲ့အတွက်ကြောင့်ဘလို့အဲ့အစား condom ထည့်ပေးပါလားပေါ့ဆိုတာမျိုးတွေကျမတို့အကြံပေးကြတယ်တကယ်လည်းကျမတို့ appreciate ဖြစ်ပါတယ်ဟိုအမျိုးသားတွေတောင်မှဟိုရွာတွေကဆေးကန်းရွာတွေကဆေးဆိုင်မှာ condom တောင်းဝယ်လို့သူတို့လွယ်သလားဆိုရင်သူတို့ဝယ်ရဲရှင်းမှာဝယ်ရင်းမဲ့အပိုင်းကြီးရှိတယ်ပေါ့နော်ဆိုတော့ပြီးတော့ကျမတို့ဘယ်လိုခေါ်မလဲဟိုကျိုးစားပြီးတော့ကျမတို့တွေကလူငယ်တွေရဲမှာကျမတို့အလုပ်လုပ်နေပြီးတော့ဟိုဒီ data ကံတွေဒီတိုင်းသား data တွေမှာကျမတို့ကဟိုပြည်သူ့ကာကွယ်ရေးဆိုတဲ့အတိုင်းနေတဲ့အချိန်မှာအဲ့လိုမျိုးသူတို့ဒါမျိုးတွေကိုတောင်းဝယ်ဖို့တွေပါတယ်သူတို့မရင်းကြရလို့ရှိရပါတော့ပြီးတော့ culture ကြောင့်လည်းပါတယ်ပေါ့နော် culture ကြောင့်လည်းအဆင်မပြေနိုင်ဘူးဆိုတဲ့အပိုင်းတွေမှာဒီအမျိုးသမီးတွေအနေနဲ့အထူးသဖြင့်မလိုလားအတက်ကိုဝင်ရမှာကျမစိုးရင်လည်းစိုးရင်တဲ့အခါကျတော့ဟိုဒါခါလေးကြတော့ဟိုကျမတို့ ugly truth တွေလို့ပဲပြောမလားဟိုမမျှော်လင့်နိုင်ဖြစ်တတ်တာမျိုးရှိပါတယ်။အဲ့လိုအခါမျိုးကြီးကြရင်ကျမတို့ဒီအမျိုးသမီးဘက်ကကိုကုတ်ကိုကာကွယ်နိုင်ဖို့အတွက်ဒီ emergency bill ကိုထည့်သွင်းပေးခြင်းဖြစ်တယ်ပေါ့နော်။အဓိကကတော့ကျမတို့ဘယ်လို support တွေလို့အလဲဆိုတော့ကျမတို့လက်ရှိမှာဆိုရင်ကျမတို့အခု200စာပေါ့နော်။အမျိုးသမီးဥယျာဉ်200စာလို့ other support ကိုကျမတို့ရထားတယ်။ရထားရတဲ့ကြောင့်လို့ကျမတို့ဒီပထမဆုံး first deliver ကတော့ကောင်းကောင်းမွန်မွန်ချွတ်ချွတ်မွန်မွန်လေးသွားမယ်ပေါ့နော်ကျမတို့ပြည့်စုံနေပြီဆိုတော့ဒါပေမဲ့ဒီ200အမျိုးသမီး200တွေ့ပြီးသွားရင်နောက်ထပ်အမျိုးသမီး200နောက်ထပ်အမျိုးသမီး300ပေါ့ဟို honestly ပြောရမယ်ဆိုရင်ကျမတို့ဒီအမျိုးသမီး200ဆိုတောင်ပိုင်းမှာတော့မစုံချင်းတောင်ပိုင်းမှာအမျိုးသမီး200ထက်မတကရှိတယ်200ဆိုတာတောင်ပိုင်းရဲ့နေရာတိုင်းကိုမရောက်နေဘူးအဲ့ဒီမှာကျမတို့ဘယ်နေရာကိုသွားလို့ရရဲဘယ်နေရာကလူကြုံရှိတယ်ဘယ်နေရာကဖြစ်နိုင်တယ်အဲ့ဒါကျွန်မနေဆက်ရအဆင်ပြေရကျွန်တော်အရင်ဆုံးပေးရတယ်ပေါ့ပေးရတဲ့အခါမှာကျွန်တော်တို့ဒီ200အရင်ဆုံး first delivery လုပ်မှာပေါ့နော်ဆိုတော့ဒီပေးရရင်ကျွန်တော်တို့ရဲ့ခုနပြော target တဲ့ကျွန်တော်တို့ကဒီမြောက်ပိုင်းရောနေရာအနှံ့ပြားကအမျိုးသမီးတူးချင်းစီစီကိုကျွန်တော်စေချင်တယ်ဆိုတဲ့အခါမှာကျွန်တော် menstrual cups တွေ pain killer တွေခီဒီ genuine aid တွေနောက်ပြီး emergency pill တွေကုမဲ့ဟိုကကုပေးမဲ့သူတွေပေါ့နော်လိုအပ်ပါတယ်ဟိုဆက်ပြီးတော့ဒီ project ကို set run နိုင်ဖို့တော့ပေါ့နော်ဆိုတော့ကျမတို့အနေနဲ့ကလည်းဒီလိုမျိုးအကူအညီတွေပေးနိုင်မယ်ဆိုရင်ကျမတို့ကဒီငွေကြေးလက်ခံတာထက်ကျမပစ္စည်းဝယ်ပေးတယ်ဥပမာဟိုတခြားနိုင်ငံပြပရောက်solution တွေ donors တွေကကျမတို့ကိုပစ္စည်းဝယ်ပြီးတော့ပို့ပေးလိုက်မယ်ဆိုကျမတို့ဒီဘက်ကိုဘယ်လိုသိရမလဲဆိုကျမလမ်းကြောင်းနဲ့စဉ်းစားရတယ်အစပြုဖြင့်ကျမတို့အလှငွေလက်ခံခြင်းထက်ပစ္စည်းလက်ခံခြင်းကိုပို့ပြီးတော့ဟိုပို့ပြီးတော့ prefer ဖြစ်တယ်ပေါ့ prefer ဖြစ်တဲ့အခါကျတော့အဲ့လိုမျိုးအကူအညီတွေဆက်ပေးနိုင်မှုမယ်ဆိုရင်တော့ကျမတို့ကဒီ200ပြီးသွားရင်နောက်ထပ်200နဲ့တခြားသောဒေသတွေကအနေအားအနှံ့ပြမှာတော်ရင်းနေထိုင်မှုမှာတော်လင်းတို့ကဆက်အနာရှင်ဆိုတဲ့ကြောင့်ရှောင်းတို့အလုံးလုံးနေတဲ့ဒီစစ်မေတွေမြို့သမီးတွေစီကိုကျမတို့တယောက်ချင်းစီတိုင်းရောက်အောင်လို့ပို့နိုင်မယ်လို့ကျမယုံကြည်ပါတယ်ဟုတ်
ဆရာနာရှင်ကိုလက်နဲ့ကိုင်ပြီးတော်လှန်နေကြတဲ့အမျိုးသမီးတွေရဲ့လိုအပ်နေတဲ့ကျန်းမာရေးဆောင်ရှားမှုအကြောင်းကိုမှမိုးသေးစေကပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ
ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
Israel လေပိုင်းကိုမစ်ဆိုင်းနဲ့တိုက်ခိုက်တာကြောင့်တူညီတဲ့အကျိုးဆက်ရင်ဆိုင်ရစေမယ်လို့ Israel ဝန်ကြီးချုပ်ကကြေညာပြောဆိုပါတယ် Iran ကျောတောင်နောက်ခံပေးထားတဲ့ယီမန်နိုင်ငံက Houthi စစ်သွေးကြွတွေကအခုလိုတိုက်ခိုက်ခဲ့တာပါ VOA သတင်းတောက် Arab Araba City ပေးပို့ထားတဲ့သတင်းဆောင်မကတော့ကိုအောင်အောင်ပြောပြပေးပါမယ်ရှင်
ဒီစစ်သွေးကြွတွေကီလိုမီတာ 2000 ကျော်ကပစ်ခတ်တဲ့မစ်ဆိုင်းကြောင့်အစ္စရေးအလယ်ပိုင်းမိုဒီယန်ဒေတာတွင်မီးလောင်သွားတာပါ
အလလာဒူလ်အစ္စရာအီလီ
အော်တိုဘာ9ရက်နှစ်ပတ်လည်နီးကပ်လာပြီဖြစ်တာကြောင့်အစ္စရေးရဲ့ရန်သူတွေပို့ပြီးတုံ့ပြန်တိုက်ခိုက်ခံရနိုင်ပါတယ်အဖိနှိတ်ခံပါလက်စတိုင်းတွေအတွက်ထောက်ပံ့ပေးနေတဲ့အစီအစဉ်တွေလည်းတိုက်ခိုက်ခံရနိုင်ပါတယ
်2023ခုနှစ်အော်တိုဘာ9ရက်နေ့မှာဟာမတ်စ်တွေကအစ္စရေးကိုဝင်ရောက်စီးနင်းပြီးလူပေါင်း 1,200 လောက်ကိုတပ်ဖြတ်ခဲ့တယ်လို့250ကျော်ကိုလည်းတစားကန်အဖြစ်ဖမ်းဆီးခေါ်ဆောင်သွားပါတယ်အဲ့ဒီနောက်အစ္စရေးကလက်တုံ့ပြန်တိုက်ခိုက်ရမှာပါလက်စတိုင်းတောင်းနဲ့ချီတည်ဆုံးခဲ့ပါတယ်တရင်ပတ်ကုန်မစ်ဆိုင်းရဲ့တိုက်ခိုက်မှုအတွင်းလူအသေးပြောက်မရှိပေမဲ့အစ္စရေးကတုံ့ပြန်တိုက်ခိုက်ဖို့တနိဋ္ဌာန်ချပြီးသားပါ
אנחנו במערכה רב-זירתית מול ציר הרשע של איראן.
איראן ကိုဘဝမကောင်းဆိုးရွားတွေကိုဒေတာတချို့မှရင်ဆိုင်တိုက်ခိုက်နေပါတယ်။ကျွန်တော်တို့ကိုအန်ဒီရဲ့ပြည်သူတွေကြီးလေးတဲ့ပေးဆက်မှုတွေနဲ့ကြုံရတယ်ဆိုတာကိုသူတို့အခုချိန်မှာသိသင့်နေပါပြီ။အစ္စရေးရဲ့ရဲရင်တဲ့တံပြန်ထိုးစင်းကြောင့်သူတို့ပြိုကွဲကြဆုံတော့မှာဖြစ်တယ်လို့ဒဇာကန်တွေပြန်လွတ်ပေးရတော့မယ်ဆိုတာကိုလည်းဟာမတ်စ်တွေသဘောပေါက်နေပါပြီ
။ဒဇာကန်တွေပြန်လွတ်လာရမယ်လို့ပြောနေပေမယ့်လေနေတန်ညာဟုအနေနဲ့အချိန်ဆွဲလွန်တယ်လို့အစ္စရေးတော်တော်များများကပြောနေကြပါတယ
်
ဒဇာကန်တွေတော့လေသူကဘာလို့မှဂယူးဆိုင်ပါဘူးသူကအာနာဟုသာချုပ်ကင်ထားခြင်းပြီးတာဝန်ယူခြင်းနဲ့သူမဟုတ်ပါဘူးအစ္စရေးကချက်တဲတွေနဲ့ရင်ဆိုင်နေရပါတယ
်နေတန်ညာဟုအစိုးရကိုအစ္စရေးတော်တော်များများကစန့်ကျင်ဆန္ဒပြနေကြပြီးအထူးသဖြင့်ဒဇာကန်6ယောက်ရဲ့ရုပ်ကြွင်းတွေကိုဂါဇာမှာရှာတွေ့ပြီးတဲ့နောက်မှာအစိုးရကိုထပ်မံပြီးတော့ပြင်းပြင်းထန်ထန်ဆန့်ကျင်ဆန္ဒပြကြပါရယ်အမေရိကန်ပြည်ထောင်စုနဲ့အစ္စရေးကအကြမ်းဖက်အဖြစ်သတ်မှတ်ထားတဲ့ဟာမတ်အဖွဲ့ဟာဒဇာကန်တွေကိုဆက်လက်ဖမ်းဆီးထားတာကြောင့်အပြစ်ခတ်ရစဲရေးသဘောတူညီချက်မရသေးဘဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါခင်ဗျာ
ကိုအောင်အောင်ပြောပြပေးခဲ့တာပါရှင်အခုတော့ကဘာတလွှားခီးသွွားအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်အယ်ဆာဘာဒေါနိုင်ငံကနီဟာပါမြို့မှာနှစ်စဉ်မီးလုံးကြီးတွေနဲ့ပစ်ပေါက်ကစားတဲ့ပွဲတော်ကျင်းပပါတယ်ထူးခြားအန်တီများလှပေမဲ့ဆိတ်လုရှားစရာကောင်းတဲ့မီးပစ်ပွဲတော်ကိုတော့မဆွမျက်မွန်ကကဘာတလွှားခီးသွွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်
တအမေရိကတိုက်ထဲကအယ်ဆာဗာဒေါနိုင်ငံဆန်ဆာဗာဒေါမြို့တော်ရဲ့မြောက်ဖက်18မိုင်လောက်မှာနီဟာပါဆိုတဲ့မြို့လေးတစ်မြို့ရှိပါတယ်။အဲ့ဒီနီဟာပါမြို့လေးမှာနှစ်စဉ်ဩဂတ်စ်လ31ရက်နေ့ရောက်တိုင်းမှာထူးခြားတဲ့မီးလုံးတွေနဲ့ပစ်ပေါက်ကစားကြတဲ့ပွဲတော်တစ်ခုကိုကျင်းပပါတယ်။လက်သီးဆုပ်လောက်ရှိတဲ့အဝတ်လုံးတွေကိုဓာတ်ဆီဆိုင်ထားပြီးတော့ပွဲတော်ကျင်းပတဲ့အချိန်မှာပစ်ပေါက်ကြတာဖြစ်ပါတယ်။အယိုးခေါင်းပုံအပါအဝင်ညနေဖုံးဆွတ်မျိုးစုံဝတ်ထားကြတဲ့အဖွဲတစ်ဖက်နဲ့တစ်ဖက်မီးလုံးကြီးတွေနဲ့ပစ်ပေါက်ကြတဲ့နီဟာပါမျိုးကဘိုလက်စ်ဒယ်ဖွဲကိုမီးလုံးပေါက်ပွဲတော်ကိုစံပြထူးခြားပွဲတော်အဖြစ်နဲ့ခီးသွွားမဂဇင်တော်တော်များများကသတ်မှတ်ဖော်ပြကြပါတယ်1658ခုနှစ်တုန်းကမီးတောင်ပေါက်ကွဲခဲ့လို့ဒီနေရာမှာအရင်ကရှိခဲ့တဲ့နီဆာပါမျိုးဟောင်းပျက်စီးသွားခဲ့ပြီးနီဟာပါမျိုးသစ်ပေါ်ထွက်လာခဲ့တဲ့အထိတ်အမှတ်အဖြစ်နဲ့1922ခုနှစ်မှာစပြီးတော့အခုလိုမီးလုံးကြီးတွေနဲ့ပြက်ပေါက်ကြတဲ့ပွဲတော်ကိုနှစ်တိုင်းကျင်းပလာခဲ့တာဖြစ်ပါတယ်
Y hacemos el juego de la bola de fuego. Es una tradición en la cual recordamos la erupción.
မီးလုံးကြီးပေါက်ကွဲခဲ့တာမမေ့ဘူးဆိုတဲ့အထိတ်အမှတ်နဲ့ကျွန်တော်တို့မီးလုံးကြီးတွေနဲ့ပြက်ပေါက်တန်းကစားနေကြတာပါအခုနီဟာပါမြို့ဖြစ်နေတဲ့နီဆာပါမြို့ဟောင်းကနေမိတောင်ပေါက်လို့ထွက်ပြေးခဲ့ကြတာတွေကိုအမှတ်ရနေအောင်ကျွန်တော်တို့ဘိုးဘေးတွေကလွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကလေးကဒီအစင်လာကိုလှုပ်လာခဲ့ကြတာဖြစ်ပါတယ်။ဒီတုန်းကသူတို့ဘယ်လိုကြုံခဲ့ကြရသလဲဘေးရန်တွေအစိုးကြီးကနေသူတို့ဘယ်လိုရှေ့ဆက်ရှင်သန်အောင်နေခဲ့ကြသလဲဆိုတာကိုအခုလိုပွဲတော်ဆင်နွှဲပြီးတော့ကျွန်တော်တို့ကအဓိကပုံဖော်ပြတာတာဖြစ်ပါတယ်
။လွန်ခဲ့တဲ့နှစ်ပေါင်း360ကျော်ကမိတောင်ပေါက်ကွဲခဲ့တာကိုအမှတ်ရစေဖို့သာမကဘာသာရေးအရာလဲပွဲတော်ကိုအစဉ်အဆက်လှုပ်လာကြတာလို့ဒေသခံတွေကပြောပြကြပါတယ်။မီးတောင်ပေါက်ချိန်မှာမြို့ကိုစောင်းလျှောက်တဲ့ခရီးယာသူတော်စင်ဟာရိုနီမိုကမကောင်းဆိုးဝါးကိုမီးလုံးကြီးတွေနဲ့ပစ်ပေါက်ခဲ့တယ်ဆိုတဲ့အယူကြောင့်အခုလိုမျိုးအဖွဲလိုက်တစ်ဖက်နဲ့တစ်ဖက်မီးလုံးတွေနဲ့ပစ်ပေါက်ကြတာဖြစ်ပါတယ်။ ထူးခြားအန္တရာယ်များလာတဲ့ပွဲတော်မဟုတ်နိုင်ငံသားကလာကြတဲ့ကမ္ဘာလှည့်ဧည့်သည်တွေအတွက်အထူးအဆန်ဖြစ်နေကြပါတယ
် See very interesting I'm from Ireland
face စိတ်ဝင်စားစရာကောင်းပါတယ်ကျွန်တော်အိုင်ယာလန်ကလာတဲ့သူဆိုတော့ကျွန်တော်တို့စီမှာတော့ပြဿနာဖြစ်မှဒါမျိုးလောက်ကြတာပါအိုင်ဩစရာလည်းကောင်းပြောဖို့လည်းကောင်းပါတယ်တော်တော်လည်းအန္တရာယ်များပါတယ
်ပွဲတော်မှာပါဝင်သူတွေတစ်ဖက်နဲ့တစ်ဖက်မီးလုံးကြီးတွေနဲ့ပြစ်ပေါက်ကြတာဖြစ်ပေမဲ့ဘေးကကြည့်သူတချို့ထိခိုက်တာလည်းနှစ်တိုင်းရှိတယ်လို့ဒေသရင်းသတင်းတွေမှာဖော်ပြကြပါတယ်အန္တရာယ်များလို့ရဲတွေအရေးပေါ်ကူညီကယ်ဆယ်ရေးတွေအသင်းဆောင်နေရတဲ့ပွဲတော်မျိုးဖြစ်ပေမဲ့ဒီပွဲတော်ကိုဆင်နွှဲဖို့ပြည်ရင်းကရောပြည်ပကပါလာကြသူတွေနှစ်ဆင်မနှဲလှပါဘူ
း uncontrolled chaos uncontrolled chaos very
tanko machine ဗျံမရာဖြစ်နေတာပါတိတ်လေစိတ်ဝင်စားဖို့ကောင်းပါတယ်ကျွန်တော်အယ်ဆာဗာဒေါကိုရောက်နေတာ၃ပတ်ရှိသွားပါပြီအခုလိုမြင်တွေ့နေရတာပုံမှန်နဲ့တိတ်ကိုခွာချပါတယ
်အခုလိုမျိုးဓာတ်ဆီဆိုင်ထားတဲ့မီးလုံးကြီးတွေနဲ့ပြစ်ပေါက်ကစားကြတဲ့ပွဲတော်ကိုဩဂတ်စ်လကုန်မှာပါဝင်ဆင်နွှဲနိုင်ဖို့အတွက်မြို့ကန်တွေမီးလောက်လောက်ထဲကကြိုတင်ပြင်ဆင်ထားကြတာပါအဝိတ်တွေကိုလက်တော်စားလောက်ဖြစ်အောင်လုပ်ပြီးတော့ဓာတ်ဆီထဲမှာတလကျော်စိန်ထားကြရတာဖြစ်ပါတယ်။သူတို့ဝတ်ထားတဲ့အဝိတ်အစားတွေ၊ခေါင်းစွတ်တွေ၊လက်အိတ်တွေကိုလည်းမဝိတ်ခင်မှာရေစိန်ထားကြရပါတယ်။အန္တရာယ်များလာပေမဲ့ဘာသာရေးအရာရောမြို့ရဲ့ယဉ်ကျေးမှုဓလေ့ထုံးစံလိုပါဖြစ်နေတဲ့အတွက်ပါဒီပွဲတော်ကိုမြို့ကန်တွေဂုဏ်ယူစွာနဲ့ပါဝင်ဆင်နွှဲကြပါတယ်။
Es primer año que participo, sin embargo, soy de acá, desde pequeña.
ဒီပွဲမှာကိုရိုင်းပါဝင်တာအခုပထမဆုံးပါ။ကျမကဒီမျိုးသူဖြစ်တော့ငငယ်လေးတည်းကအခုလိုမီးလုံးကြီးတွေနဲ့ပြစ်ပေါက်တန်းကစားကြတာကိုမြင်မှုနေကြပါပဲ။ဒါပေမဲ့ကိုရိုင်းကတော့အခုနှစ်မှမှပထမဆုံးဝင်ပါကစားပြစ်တာပါ။တိတ်ကိုစိတ်လှရှားပျော်စရာကောင်းတဲ့အစဉ်လာတစ်ခုပါပဲ
။မျိုးဆောင်သူတော်စင်နဲ့မကောင်းဆိုးဝါးတိုက်ခိုက်ကြတာကိုပြန်လည်တရုပ်ဖော်ကြတဲ့နှစ်နိုင်လောက်ကြာတဲ့ပွဲတော်အတွင်းမှာမျိုးကန်150ထက်မနည်းပါဝင်ဆင်နွှဲကြလေးရှိပြီးတော့တစ်ဖက်နဲ့တစ်ဖက်ပြစ်ပေါက်ကြတဲ့မီးလုံးကြီးပေါင်း3000လောက်ရှိတယ်လို့ပွဲတော်ဆင်နွှဲသူတွေကပြောပြပါတယ
် Esto es algo del otro mundo es algo
ကျွန်တော်တို့ရင်ထဲအသေးသေးမှလိုက်လိုက်လဲလဲအလေးထားကြတဲ့ဘာနဲ့မှမတူအောင်ထူးကြတဲ့ပွဲတော်ဖြစ်ပါတယ်ကျွန်တော်တို့ရဲ့တမိုင်းဖြစ်တယ်လို့နီဟာပါမျိုးမှာပဲရှိတဲ့အစဉ်လာလဲဖြစ်ပါတယ်
အယ်ဆာဗာဒေါနိုင်ငံနီဟာပါမြို့မှာ1922ခုနှစ်ထဲကဩဂတ်စ်လ31ရက်နေ့ရောက်တိုင်းကျင်းပလာတဲ့မီးလုံးပြစ်ပေါက်ပွဲတော်ဟာအန္တရာယ်များလာပေမဲ့တခြားနိုင်ငံတွေမှာမရှိတဲ့ပွဲတော်မို့နိုင်ငံတကာကထူးထူးခြားခြားစိတ်ဝင်စားသူတွေကိုဆွဲဆောင်ထားနိုင်တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း360ကျော်ကမီးတောင်ကြီးပောက်ကွဲခဲ့လို့ဒီနေရာမှာရှိခဲ့တဲ့မြို့ဟောင်းကြီးပျောက်ပြတ်သွားခဲ့ပေမဲ့အသက်ရှင်ကျန်နေသူတွေကဘေးဆိုးဒုက္ခကြားမှာမျိုးသစ်ပြန်လည်ထူထောင်ခဲ့ကြတာကိုပြန်လည်အမှတ်ရနေစေဖို့နောက်မျိုးဆက်တွေအထိပွဲတော်ကိုအစဉ်အလာမပြတ်ကျင်းပသွားနိုင်ဖို့မျိုးကန်တွေမျှော်လင့်ထားကြပါရဲ့ရှင်။ကျွန်မစုမြတ်မော်ပါ
။ VOA အစီအစဉ်နဲ့ပတ်သက်ပြီးအချံပြုတ်လို့ရဝေဖန်လို့ရဆိုရင်တော့ကျွန်မတို့ရဲ့ email လိပ်စာက barmis@voanews.com ဖြစ်ပါတယ်ရှင်။ဒါအပြင် Facebook က Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့သတင်းချင်းချက်ကိုပြောပြပေးပါမယ်ရှင်။လေဗနန်နိုင်ငံမှာပေကြားလို့ခေါ်တဲ့အရေးပေါ်အချက်ပေးသတင်းပို့ကြိယာတွေအင်ကာနိကတပြိုင်တည်းပောက်ကွဲတဲ့အတွက်လူ၈ယောက်သေဆုံးပြီး2900ဒဏ်ရာရရှိတယ်လို့လေဗနန်ကျန်းမာရေးဝန်ကြီးကပြောပါတယ်။ဒဏ်ရာရသူတွေထဲမှာ Hezbollah စစ်သွေးကြွတွေလည်းပါဝင်ကြပြီးဒါဟာ Israel ရဲ့လက်ချက်လို့ Hezbollah အဖွဲ့ကကြေညာချက်ထုတ်ပါတယ်။ Israel ဘက်ကတော့တရားဝင်ထုတ်ဖော်ပြောဆိုချက်မရှိပါဘူး။အဲ့ဒီလိုဒဏ်ရာရကြတဲ့အထက်မှာလေဗနွန်ဆိုင်ရာအီရန်သံအမတ်ကြီးမူတာဘာအာမနီလည်းပါဝင်တယ်လို့အီရန်နိုင်ငံပိုင်သတင်းကဖော်ပြပါဗျ။ဂါဇာအဖြစ်ရသဘောတူညီချက်ရဖို့အစ္စရေးနဲ့ဟာမတ်စ်ကိုဖိအားပို့ပေးချဖို့ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒအခြေအကဲကအင်ကာနီမှာတောင်းဆိုလိုက်ပါတယ်။အော်တိုဘားလ9ရက်ဟာမတ်စ်ကအစ္စရေးကိုဝင်တိုက်တာနှစ်ပတ်လဲဖို့နှိမ့်လာတဲ့အတိုင်းအစ္စရေးတစားကန်တွေနဲ့ဂါဇာလူထုကမဆောက်နိုင်ကြတော့ပါဘူးလို့ဂျိုးဆက်ဘိုရဲကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုက်တန်နဲ့ဒုသမ္မတကမလာဟဲရစ်တို့သမ္မတဟောင်းထရန့်နဲ့အင်ကာနီမှာစကားပြောခဲ့ကြပြီးမစ္စတာထရန့်ဘေးကင်းလုံခြုံတဲ့အတွက်ဖျားသခင်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့ကြပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုစုံမှုချော်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကဂလန်ခန့်ပဲဖြစ်ပါတယ်ရှင်။မြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီတိုက်ပါ။